to the Voice of America in Burmese.
မင်္ဂလာညချမ်းပါတော့တာရှင်များရှင်ဗီအိုအင်မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်စက်တင်ဘာလ14ရက်အင်္ဂါနေ့ညပိုင်း 9:30 နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ3853နဲ့ VOA ရဲ့ YouTube နဲ့ Facebook စာမျက်နှာကနေပါတဲ့ထုတ်လွှင့်ပေးနေပါပြီရှင်။ကျမနန်းလာပါဒီကနေ့ညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ဒီရင်ကင်းကြပါစီခင်ဗျာ။ဒီနေ့ညသတင်းတွေထဲမှာမြန်မာနိုင်ငံရဲ့ကုလသမဂ္ဂကိုစားပြုမှုကိုအဆုံးဖြတ်ပေးတဲ့ Credential Comedy ဝင်တွေကိုခံထားမဲ့သတင်းဒေါက်ဆာစုကြည်ကအသီးရလတွေတွင်သူ့ကိုပြည်တွင်းပြည်ပကလာပြီးတွေ့ဆုံပြောဆိုတာမျိုးမရှိခဲ့ဘူးလို့ပြောခဲ့တဲ့သတင်းနဲ့မြန်မာရုံနဲ့ COVID-19 ရောဂါကြောင့်အလွန်ကဲတဲ့24နာရီတွင်သေဆုံးသူ80ကျော်ရှိခဲ့တဲ့သတင်းတွေအပါအဝင်မြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဥဒမောင်သားနဲ့ကျွန်တော်ကြော်သိပြပြပါတော့ခင်ဗျာ
။ကောင်းပါပါရှင်။စစ်ကောင်စီကဖမ်းဆီးထိန်းထားတဲ့သမ္မတဝန်ကြီးဒေါက်အောင်ဆန်းစုကြည်နဲ့ဒေါက်တာမျိုးအောင်တို့ရင်ဆိုင်နေရတဲ့ဆွဲဆိုချက်တချို့နဲ့ပတ်သက်ပြီးတော့ဘယ်လိုထူခြားမှုရှိပါသလဲ။တ
ရားသူရဲ့ဆွေးရဲပြင်မတင်ဆွေးရဲအမိန့်ကိုရှေ့ကျင်းပါလေ။မထက်ပြည့်ရဲ့မှာချာနေလို့ပြောပါ။အဲဒါကဒီကနေ့ချင်းကြလို့နောက်တစ်ခုက
တရားလွှတ်တော်ရှင်နေကြီးဦးခင်မောင်စောပြောသွားတာပါရှင်အပြည့်စုံကတော့မကြခင်ကြားဖို့ရှိပါတယ်ဒါအပြင်အဖမ်းအစည်းနဲ့အရောက်ဖို့လုံခြုံရေးတွေတိုးလာနေတဲ့ကြားကမြန်မာနိုင်ငံတွင်းကဆန္ဒပြပွဲတွေညီမျိုးစုံနဲ့ကျင်းပနေတာတိုင်းနာဒေသတချို့ကဒေသခံကကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲသတင်းတွေကိုလည်းဒီကနေ့ညပိုင်းမှာထုတ်လွှင့်သွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့အင်္ဂါနေ့ညစက္ကပိုင်းအစည်းအဝေးကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတဲ့ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတင်မောင်တန်းတို့ကပြောပြပေးကြပါအောင်ရှင်
86ကြိမ်မြောက်ကုလသမဂ္ဂဒုတိယညီလာခံကိုဒီကနေ့စတင်ကျင်းပမှာဖြစ်ပြီးအစီအစဉ်တွေထဲမှာ Credential Comedy လို့ခေါ်တဲ့ကုလသမဂ္ဂကိုယ်စားလှယ်စီစစ်လက်ခံရေးကော်မတီမှာပါမဲ့အဖွဲ့ဝင်နိုင်ငံတွေကိုခံထားဖို့လဲပါဝင်ပါတယ်ဒီကော်မတီအနေနဲ့မြန်မာနဲ့တခြားနိုင်ငံတချို့ရဲ့ကုလသမဂ္ဂကိုစားပြုမှုကိုဆွေးနွေးရွေးချယ်ပြီးတော့အထွေထွေညီလာခံကိုတင်ပြရမှာဖြစ်ပါတယ်ကော်မတီမှာအဖွဲ့ဝင်9နိုင်ငံပါဝင်ပြီးဥက္ကဋ္ဌအဖြစ်ဆွီဒင်နိုင်ငံကဆောင်ရွက်မှာဖြစ်ပြီးတော့ဘူတန်ဘာဟားမတ်ချီလီတရုတ်ရုရှားဆီယရာလီယွန်တောင်အာဖရိကနဲ့အမေရိကန်ပြည်ထောင်စုတို့ကကောမဒီဝင်နိုင်ငံတွေဖြစ်ပါဝင်ကြမှာပါ။လက်ရှိမှာမြန်မာနိုင်ငံကိုစားပြုတမ်းမကြီးဖြစ်ဥကြုံမှုဒုံမဲ့ဆက်ရှိနေပြီးစစ်ကောင်စီဘက်ကဝါရှင်တန်ဒီစီမှာရှိတဲ့စစ်တမ်းမှုဗိုလ်မှူးကြီးအောင်သူရိန်ကိုကုလသမဂ္ဂဆိုင်ရာမြန်မာတမ်းမကြီးဖြစ်အတိအမှတ်ပြုဖို့အမိတင်သွင်းထားပါရယ်။မြန်မာနိုင်ငံကိုစားပြုမှုနဲ့ပတ်သက်ပြီးလက်ရှိထွေထွေညီလာခံအတွင်းမှာအစိုးပြချက်ထွက်လာမှာလားဆိုတာကတော့အတိအကျမသိရသေးပါဘူး။ဒါပေမဲ့လေမြန်မာနိုင်ငံကိုစားပြုမှုနဲ့ပတ်သက်ပြီး Credential Comedy ထဲမှာဆွေးနွေးမဲ့အစီအစသ်ကိုနိုဝင်ဘာလအထိရွှေ့ဆိုင်းထားမယ်လားလားရှိတယ်လို့တန်တမန်တိုင်းဝိုင်းနဲ့လက်ကျွလှူရှားသူအဖွဲ့အစည်းတွေကသတင်းရှင်းတွေကိုကိုးကားပြီး Foreign Policy Magazine ရဲ့မနေ့က online သတင်းဆောင်မတစ်ပုဒ်မှာရေးထားပါတယ်။ American Radio တို့ပူးပေါင်းပြီးတော့နောက်ကွယ်မှာဆွေးနွေးညီနိုင်ပြီးဒီသဘောတူညီချက်ကိုရခဲ့တာဖြစ်ပြီးတော့ဥရောပသမဂ္ဂ EU နဲ့ ASEAN ဖွဲ့ဝင်နိုင်ငံတွေပြင်ရုရှားနိုင်ငံကပါအလိုသဘောထောက်ခံထားတယ်လို့ Foreign Policy Magazine မှာရေးထားပါတယ်။ကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားပြုမှုနဲ့ပတ်သက်ပြီးဘယ်လိုရှေ့ဆက်လုဆောင်ကြမလဲဆိုတော့ねပတ်သက်လို့နိုင်ငံတကာဆက်ဆက်ညီနိုင်မှုတွေရှိနေတယ်ဆိုတော့ကိုဓလေဖုန်းနဲ့ဆက်သက်မြင်းမျက်နှာမှာဦးကျော်မိုးထွန်းကအတည်ပြုခဲ့ပြီးတော့အထွေထွေညီလာခံမှာသူမိန်ခွန်းပြောမဲ့အစီအစဉ်ဖြစ်မလာဖို့များတယ်လို့ပြောခဲ့တဲ့အကြောင်းလဲ Foreign Policy Magazine ကရေးထားပါတယ်ဒီသတင်းသာမှန်မယ်ဆိုရင်ဒါဟာအာဏာသိမ်းစစ်ကောင်စီအတွက်တန်တမာရေးရအထင်အကျက်တစ်ခုဖြစ်လိမ့်မယ်လို့လဲ Foreign Policy Magazine ရဲ့သတင်းဆောင်မမှာကောက်ချက်ချထားပါတယ
်ပြည်တွင်းပြည်ပဘဲပုတ်ကူမှာဒေါက်ဆန်းစွတ်ကြီးကိုလာရောက်တွေ့ဆုံခဲ့တာမျိုးမရှိပါဘူးလို့ဒေါက်ဆန်းစွတ်ကြီးကပြောဆိုခဲ့တဲ့အကြောင်းသူရှင်းနေတယောက်က VOE ကိုပြောပါတယ်ဒီမတိုင်ခင်ကစစ်ကောင်စီတာဝန်ရှိသူတချို့နဲ့ဒေါက်ဆန်းစွတ်ကြီးတို့တွေ့ဆုံခဲ့တာတွေရှိတယ်လို့ကောလာဟာလာသတင်းတွေထွက်ခဲ့ပေမဲ့သတင်းဌာနတွေကအတည်ပြုချက်မရရှိခဲ့ကြပါဘူးဒါပေမဲ့မြန်မာနဲ့ပတ်သက်တဲ့အာဆီယံမူကားချက်မှာတော့ပါဝင်ပတ်သက်သူတွေနဲ့တွေ့ဆုံဆွေးနွေးရေးကအချက်တစ်ချက်အဖြစ်ပါဝင်ခဲ့ပြီးအနောက်နိုင်ငံတွေကလည်းအာဆီယံအထူးကူစက်တယ်နဲ့ဒေါက်အောင်ဆန်းစုကြည်တို့တွေ့ဆုံဆွေးနွေးနိုင်ရေးကိုတောင်းဆိုခဲ့ကြပါတယ်။ PAO ခေါင်းဆောင်များကလည်းမြန်မာနိုင်ငံရဲ့ပြဿနာတွေကိုနိုင်ငံရေးနည်းလမ်းအရတွေ့ဆုံဆွေးနွေးအဖြေရှာကြဖို့ဩဂုတ်လကုန်ပိုင်းကတိုက်တွန်းခဲ့ကြပါသေးတယ်။တရုတ်နိုင်ငံရဲ့အာရှရေးအထူးကူစက်လဲမစ္စတာဆွန်ဂေါ့ဆင်းဟာမြန်မာနိုင်ငံကိုဩဂုတ်လ21ကနေ28ထိလာရောက်ခဲ့ပြီးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နိုင်ငံရေးဝန်ကြီးဦးဝနမောင်လွင်တို့နဲ့တွေ့ဆုံခဲ့ပါသေးတယ်။ဒီခေတ်စဉ်နဲ့ပတ်သက်ပြီးစစ်ကောင်စီကနှုတ်ပိတ်နေခဲ့ပါတယ်။လူမှုအခြေအနေများတည်ငြိမ်ပြီးဒီမိုကရေစီကိုစောစီးစွာကူးပြောင်းနိုင်အောင်မြန်မာနိုင်ငံကအားထုတ်ရမှာအပြုသဘောအခမ်းအနားကနေနိုင်ငံတကာအသိုက်အဝန်းနဲ့တူတရုတ်နိုင်ငံကဆောင်ရွက်မယ်လို့ပေကျင်းမှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတရုတ်အစိုးရပြောရေးဆိုခွင့်ရှိသူဝိုင်ဝမ်မင်းကပြောကြားခဲ့ပါသေးတယ်။ ချိန်မှာတော့ဆီယနာသိမ့်မှုစန့်ကျင်ဆန္ဒပြတာတွေမြန်မာနိုင်ငံနေရာတချို့မှာဆက်ပြီးဖြစ်ပွားနေကြပါတယ်။ရန်ကုန်မြို့ရှိမြို့နယ်ပေါင်းစုံကလူငယ်တွေစုပေါင်းပြီးစစ်ကောင်စီစန့်ကျင်လျှက်တပြက်ဆန္ဒပြဝဲနှစ်ခု September 14ရက်မနေ့ကကျင်းပခဲ့ကြပါတယ်။မန္တလေးမြို့အခြေစိုက်တက္ကသိုလ်ကျောင်းသားတမကများနဲ့မန္တလေးတန်ခါတမကတပိတ်စကြောင်းတွေကလည်းယနေ့ September 14ရက်နေ့မှာဆန္ဒပြတာတွေရှိခဲ့ပါတယ်။မုံဝါမြို့မှာဆိုက်ကဲတပိတ်ဆင်နွှဲခဲ့ကြပြီးတနင်္လာနေ့လောင်းလုံမှာလည်းကျောင်းသားတွေဆန္ဒပြခဲ့ကြပါတယ်။American ပြည်ထောင်ဂျာမနီစတဲ့ပြည်ပနိုင်ငံတချို့မှာလည်းကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဖြစ်ဦးကျော်မိုးထွန်းကိုဆက်ပြီးအတိအမှတ်ပြုဖို့တောင်းဆိုတဲ့ပြည်ပရောက်မြန်မာတွေဦးစီးတဲ့ဆန္ဒပြလှုပ်ရှားမှုတွေလည်းဖြစ်ပွားခဲ့ပါတယ်။ဆရာစစ်တပ်အာဏာသိမ်းတဲ့နေ့ကနေဒီနေ့ရှိဆိုရင်ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာဖမ်းဆီးချိန်တွင်တေဆုံးတာစတဲ့ဖြစ်ရအပြိုးပြိုးကြောင့်တေဆုံးသူအရေအတွက်1089ယောက်ရှိပြီလို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးတင်ကထုတ်ပြန်ထားပါတယ်။
ကျမရဲ့ဝန်ကြီးဌာနကဒီကနေ့စက်တင်ဘာလ14ရက်နေ့ည7:00နာရီမှာထုတ်ပြန်တဲ့စီရင်အရလွန်ခဲ့တဲ့24နာရီအတွင်းဓာတ်ကွက်ဆန်းသတ်မှုပေါင်း 24,822 ခုကိုစစ်ဆေးခဲ့တာမှာရောဂါကူးစက်ထားသူ 2,421 ယောက်ရှိခဲ့ပြီးသေဆုံးသူက 86 ယောက်ရှိတယ်လို့ဖော်ပြထားပါတယ်။အခုဆိုရင်နေ့စဉ်ပြည်ဝင်ထုတ်ပြန်ကြရာကိုဗစ် -19 ရောဂါကြောင့်သေဆုံးသူ100အောက်ရောကျလာတာရဲတော်ရှိလာပါပြီ။ကျမရဲ့လူသားတွေနဲ့ပရဟိတကူညီသူတွေကတော့ကိုဗစ်တရရလိုင်းတွင်အမှန်တကယ်သေဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်တာတည်းပိုများနိုင်တယ်လို့ခန့်မှန်းထားကြပါရယ်ဒီကနေ့များအထိဆိုရင်ပိုးတွေ့သူစုစုပေါင်းဒေသိန်36,000ကျော်ဆေးရုံဆင်းသူ38,500ကျော်နဲ့သေဆုံးသူပေါင်းက16,693ယောက်ရှိပြီဖြစ်ပါရယ်မြန်မာနိုင်ငံအရှေ့တောင်အစားနိုင်ငံထဲမှာကိုဗစ် -19 ရောဂါကူးစက်သူအရေအတွက်ရဆက်ထမအများဆုံးနိုင်ငံဖြစ်ပေမဲ့သေဆုံးသူအရေအတွက်မှာတော့အင်ဒိုနီးရှားဖိလစ်ပိုင်နဲ့မလေးရှားနိုင်ငံတွေပြီးရင်သရုတ်အများဆုံးနိုင်ငံဖြစ်ပါရယ်ကိုဗစ်ရောဂါကူးစက်မှုထိန်းချုပ်ရေးအတွက်ဆိုပြီးပုဂ္ဂလိကကျောင်းတွင်နဲ့ဘုန်းတော်ကြီးတင်ပညာရေးကျောင်းတွေအပါအဝင်အခြေခံပညာကျောင်းတွေအားလုံးကိုစက်တင်ဘာလ13ရက်နေ့ကနေ24ရက်နေ့အထိသတင်းနှပတ်ကြားဆက်ပြီးဖိတ်ထားမယ်အကြောင်းလေးစစ်ကောင်စီကကြေညာထားပါတယ်။မလိုပါဘဲအင်ပြင်မထွက် Stay at Home ညွှန်ကြားချက်ထုတ်ထားတဲ့မြို့နယ်ပေါင်းကလည်း119မြို့နယ်ရှိသွားပြီဖြစ်ပါတယ်
။တရုတ်နိုင်ငံရဲ့ဒုတိယမြို့တစ်မြို့မှာ Delta မျိုးကွက်ကိုဗစ်တက်လာတာကိုတွေ့ရပြီးပါကစ္စတန်မှာတော့ကာကွယ်ဆေးမထိုးတဲ့သူတွေပေါ်ကန့်သတ်ချက်တွေချမှတ်လိုက်ပါတယ်။ဒီချိန်မှာပဲဩစတြေးလျနိုင်ငံရဲ့မြို့တော်ကင်ဘာရာမှာဒုတိယလအဖြစ်အသွားလာတွေကိုဆက်လက်ကန့်သတ်လိုက်ပါတယ်။တရုတ်နိုင်ငံရဲ့အရှေ့ဘက်ကာယူရာဖူးချင်ပြည်နယ်ကစိတ်ကမ်းမြို့ရှားမြင်မှာလွန်ခဲ့တဲ့နှစ်ရက်အတွင်းကိုဗစ်ပိုးတွေ့သူ33ယောက်ရှိခဲ့ပြီးပြည်နယ်တစ်ခုလုံးမှာတော့လွန်ခဲ့တဲ့24နာရီအတွင်းပိုးတွေ့သူစုစုပေါင်း102ယောက်ရှိလာတယ်လို့တရုတ်မျိုးသားကျန်းမာရေးကော်မရှင်ကအင်္ဂါနေ့ကပြောပါတယ်။ဒယ်လ်တာဘုတ်ကိုအရှေ့ဘက်ကမ်းခြေမြောက်ပိုင်းမြို့ပူချန်းမှာပထမဆုံးစတွေ့ခဲ့တာပါ။လုံခဲ့တဲ့24နာရီအတွင်းပိုးတွေ့သူ59ယောက်ရှိခဲ့ပါတယ်။ရှမ်းပြည်မြို့မှာအသွာအလာကန့်သတ်လိုက်တဲ့အတွက်အနီးပတ်ဝန်းကျင်မှာကျင်းပလေရှိတဲ့လာမဲ့ဆောင်းဦးပွဲတော်တွေအတွက်တက်ရောက်မှုရှိမှာပါ။ဝေးပြေးဘတ်စကားလိုင်းတွေကိုလည်းရပ်ဆိုင်ထားလိုက်ပါတယ်။တရုတ်ပြည်မှာဇွန်လတဲ့ဩဂုတ်လတွေအတွင်းပြည်내တော်တော်များများမှာဒယ်လ်တာပိုးပြန့်နှံ့လာခဲ့ပြီးဆက်လက်ကူးစက်မှာကိုစိုးရိမ်နေကြပါတယ်။ပါကစ္စတန်မှာတော့ကာဝေးဈေးမထိုးတဲ့သူတွေကိုဈေးနဲ့ကုန်တိုက်တွေအတွင်းဝင်ဝင်ပေးမှာမဟုတ်တော့ဘူးလို့စီမံကိန်းဝန်ကြီးကရုံမြင့်တန်ကျန်ကနေအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။လာမယ့်လကစပြီးကာကွယ်ဆေးမထိုးတဲ့သူတွေကိုရုံးနေမှလည်းအလုလုခွင့်ပေးတော့မှာမဟုတ်ပါဘူးအများပြည်သူတုံကားယထလေးရင်တွေနဲ့လည်းခီးသွွားခွင့်ပြုတော့မှာမဟုတ်ပါဘူးလို့သူကဆိုပါတယ်လူတွေအနေနဲ့တမတ်အကွာအဝေးချပြီးသွားလာဆက်ဆံကြဖို့လည်းဝန်ကြီးကတိုက်တွန်းသွားပါတယ်မြို့တော်အစ္စလာမဘတ်မှာလူကြီး52ရာခိုင်နှုန်းကာကွယ်ဆေးထိုးပြီးကြပြီးတခြားမြို့တွေမှာတော့40ရာခိုင်နှုန်းထိုးပြီးကြပြီလို့ဝန်ကြီးအာဆတ်ဦးမကပြောပါတယ်မနစ်ကာယောဂါစခရေကပါကစ္စတန်မှာကိုဗစ်ပိုးတွေ့သူစနတန်တိတ္တမနှစ်တန်းရှိပြီး 18,000 နီးပါးအသက်ဆုံးရှုံးခဲ့ပြီးဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာတော့ကိုဗစ်ပိုးတွေ့သူအသက်22ယောက်ရှိကြောင်းဒေသန္တရအစိုးရကကြေညာပြီးတာနဲ့ကင်ဘာရာမြို့တော်ကိုဒုတိယလအဖြစ်အသွားလာဆက်သက်ကန့်သတ်လိုက်ပါတယ်။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 kHz 93835.32 kHz 93835.52 kHz 9885တို့ဖြင့်စနစ်တင်းတွေမှာ5.92 190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဒီကနေအင်္ဂါညဘက်အတွင်းတွေကိုဆက်ပြီးပြောပြနေပါတယ်အာဖဂန်နစ္စတန်နိုင်ငံကနေပြည်ထွေလာကအမေရိကန်တပ်ဖွဲ့တွေယူသိမ်းခဲ့တာနဲ့ပတ်သက်ပြီးအမေရိကန်ထုတ်လွှင့်တဲ့နိုင်ငံသားရေးကော်မတီဌာနဘက်မှထုတ်တော်မှတ်တွေရဲ့ပြင်းထန်တဲ့မျိုးကုန်တွေကိုနိုင်ငံသားရေးဝန်ကြီးအန်သိုနီဘလင်ကန်ဒီကနေ့အင်္ဂါနေ့မှာထပ်ပြီးတော့ဖြေဆိုနေရပါတယ်။ဒီနေ့လာနေ့က online ada sih ngana ija jembar gede, alu doja na web malay, huni belengkan ga, apa ngan ni terdu yudin bu, temra jubah iran suaya sumpah cegu, kaima kau gue biasu dua bare, tali gani mudin bare na yang rasii kau gue bi setai pusu yen, American deh niaja terbiro silupu luma fitlu, cie ingkan zaman sebuah tiga jasa muri ne, si mudu dale cini ribu bare yang saya ma fitelu, huni belengkan ga, jauh gue bare.
Rasa temra budaya tu cie yang terlalu banyak COVID 19 ne piana ni jala jauh. Jodin kagwa ni 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 tu depan tu COVID ekzari jenau ni ni lor rasa asua ga ingat ni apa barai. Tapi macam tu mah COVID pun mesti apa lama outong cemarai lor suara. Dah jauh atas 60 ni juga punya di apa tu season tarai di dalam saya lomjo ini siwe go tepu dah je kisah go tapi apa video ni apa siwe dek barai. Korea tambah bahasa asal ni Syria tambah apa bahasa asal ni tenang ni ga tu semua pi. Saya hanya ejam juga ya dulu itu mesti berdua tu ni bo, tambah budinga sumpah kerana.
Kau ni ni kagwe si, nanti apa itu bi dulu itu, nauta pisu kagwe si, itu bi macam saja bo, kagwe si saya ni kan kagjang jeng dulu itu, kagwe ni jawab ni, coronavirus kuasa dua je itu dia bi dua lah ni deh, Amerika ni lecana ni deh mah, pisu kagwe si, tak itu bi bo, cuba nari si ni je mah, jang jeng dulu ya kagwe biasa je, tu lah bah, kuasa ni delta new visa kagwe, coronavirus dia ni deh jamah. Kebetulan lepas itu dom pun ni, COVID kawal siri ha. Tuh tapi, di entah mana mune, siri untuk yang le, cini rigan le, kongkong kawal pinang sepi deh lu. Tenanglah ni tu, dalam se, sebenarnya saya jangan pa, siri bu ma, jangan jadi ka, jauh awalnya.
Mereka bilang tu tak sepi nene, Louisiana pi nene, sebab mereka ni le, hari gay muda ini kalau sa, tinggal mana sosok baik tak se, kayu rangu, wajah kami le dah. Louisiana pi nene, sebab udi tak kayu dua melu, kaman tawalnya. Mulai jauh mulai jengal makan ni setelah mati jodoh nain lo, mulai tambi yeji yesha nabi pi nain lo le, mulai wata thalaga tri pita bare. Mulai jauh lebih nak bi lesen nama, bi pi bola nain aku le muda hari kencet daga tri pita bare. Nasak kuda donga tak sepine husan mugo tak kekere, hari hari kek mulai jauh leh zadai mulai tambi mulai jengal makan caw seti si gelaba, aku. Mulai takkan ni le, cuma di dalam mulai buat dari ni, usus sembaya sangat naham jawab ni. Jangan bijak juga lain jawab tak sepi ni. Ucuk yang mukak about kah beri doa. Houston itu dari sah cinema mah terjawab ni. Mulai Nicholas ha, lama ni ya tunggu ya cuma, atau dalam ni melu le, kaman terjawab ni.
อิงานี้ยังไปที่ไหนอย่างไรเนี่ยก็จะเจอที่ไหนอุตส่าห์ตั้งเอาไว้เพื่อพิจารณาว่าเช่นวิวเอกันเนี่ยคู่ทั้งเรื่องปีนี้และซีซั่นนี้ก็อินเทอร์เน็ตสามารถนำมาเลยสไตล์ทั้งเรื่องเช่นเดียวกันเนี่ยพายุน่าเสนอมาเลยอ่ะคุณรับพิจารณาเตรียมไปบูชาด้วยกูสไตล์เป็นเสร็จต่อไปไหม ตำราอุบลเมืองตัวอังสันสุจีเนี่ยเจ้าตามีอังโนปอสิกังสิกาชาวสัตว์จีปงมางายังงาข้าคุณเนี่ยอมุดด้วยเตียสวยทะเลอเมียบิดูตีนิ่งเอชามุเปียเปียอังลงโซลงสามุโกเสด็จเดินไปยัดใจโนสวยเช็ดเต็มเต็มเต็มเต็มส่งเปียบุชิบาเลยมันเองก็เนี่ยมังลุจานาไปมาตั้งไหนเนี่ยตัวอังสันสุจีตีนิโรเนี่ยบิดูตีตันเตียยงมาลุดเดสิสิจานาไปกุลายจานาบาเลยที่จังยังงงละเลยเต็มกุโรเลยมากับเปียเปียชาบาเลยสิ NLD所有人能够到台面看，多少人数据保税收台的目的来个？特别话别人也想要五百多万，那啥啊？阿姆呢？当然，我们也内地的公司奥克塔，他们有很多呢。阿姆在这里税收台的，我们也比较低廉，一家目标比较老少老少目，下次在基本嘛，我们也看过阿姆这个今年。
September十二日，你嘛，你比较低端的也有嘛，试试玩嘞。下次在基本嘛，我也看过一幕，虽然点点不点，现在人不在，第二样话送片嘛，撇掉了。中央三书记也是你不会讲上，第二路的是你的乌克兰马索加菲尤一个表话嘞。后边话今年你在家里，就中央就弄个水，我也看过一年，但是呢，虽然点点不点的，少了一点，没听我讲的意思呀。第二个也是也。 也没点出来，没有。是经常的，没出点你嘛，差的那么多吧？那么在这个呢，经常的那都是话，一年的都是说的，台湾那边的生产是吧？就哎呀，嘛咯，经常那个，也大概的这样子，他那都是没拿嘛，不？哎呀，第二点呀，有些嘛要有的，也，个还有五百的，也没在有，是嘛，没来的，要那个就弄个还有的，那就叫嘛。 他把我家里的这个移回来，就讲了，哎，我们是七百人。
ဒေါအောင်ဆန်းစုကြည်ရဲ့အမှုတွေစစ်ဆေးဖို့တီးတက်လှုပ်ထားတဲ့နေပြည်တော်ကတရားရုံးမှာအမှုစစ်ဆေးမှုတွေကိုကိုဗစ်ကရောဂါကြောင့်နှစ်လကြာရနာထားခဲ့ပြီးမနေ့ကစက်တင်ဘာ17ရက်နေ့ကမှပြန်လည်စစ်ဆေးနေတာဖြစ်ပါတယ်။မနေ့တုန်းကတော့ဒေါအောင်ဆန်းစုကြည်ဟာမူးဝေနေတာကြောင့်ကြားနာပွဲမတက်နိုင်ပဲပြန်သွားခဲ့ရပါတယ်။ မန္တလေးတိုင်းဒေသကြီးနဲ့ရန်ကုန်တိုင်းဒေသကြီးတို့ကတိုင်းတရားရုံးတွေမှာဒေါအောင်ဆန်းစုကြည်အပေါ်အာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှ50ငါးနဲ့ဆွဲဆိုထားတဲ့အမှု9မှုအတွက်သူ့ကိုယ်စားခုခံချေပါနိုင်ဖို့ရှေ့နေတွေကိုကိုယ်စားလှည့်လွှဲစာတွေပေးခဲ့တယ်လို့ဦးခင်မောင်စောကပြောပါတယ်။ထပ်တိုးအမှုတွေအတွက်ရင်ဆိုင်ဖို့ပြင်ဆင်ရမှာဖြစ်တာမို့ရုံးချိန်မှာတွေးဆုံခွင့်အပြင်ရ
我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说，我就是说
ကျွန်တော်တို့ရဲ့ဒီနေ့ဆိုင်ရာခါခွေတဘာဝဘေးအနေနဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့နှစ်မှုနိုင်ငံတော်လျှို့ဝှက်ချက်အုပ်ဥပဒေပုံမှန်32ရဲ့ဥပဒေပုံမှန်95နဲ့9မှုစုစုပေါင်းအမှုပေါင်း70မှုနဲ့ရင်ဆိုင်နေရပါတယ်
လာမယ့်စက်တင်ဘာ20ရက်နေ့နှစ်ဆက်တည့်ရဲ့နေ့မှာနေပြည်တော်ကကနအူးဆွဲစုထားတဲ့အမှုတွေကိုဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်။နောက်ထပ်ထပ်တိုးဆွဲထားတဲ့အမှုတွေနဲ့ပတ်သက်လို့ကတော့ဘယ်နှစ်ရုံးတင်စစ်ဆေးမလဲဆိုတာမသိရသေးပါဘူးရှင်။အလိမ္မာတင်ပြသွားတာပါရှင်။အခုတော့ကြားပြည်နယ်ဖက်ကတိုက်ပွဲသတင်းဖက်ဆက်ရအောင်ပါ။ကြားပြည်နယ်ဖရူဆိုမြို့နယ်ကဒါလာကျေးရွာအနီးမှ ဒီကြောင်းရန်ကုန်ကလာတဲ့တဲ့ရင်ကိုတော့မခင်ပြူတွေကပြောပြထားပါတယ်ရှင်။
ကရာပြည်နယ်ပူဆိုမြို့နယ်ကရာလာကျေးရွာနီမှာစကန်ချနေတဲ့စစ်တပ်နဲ့တိဒါကန်ပြည်သူ့ကာကွယ်ရေးအဖွဲ့တွေအကြားမနေ့မနေ့အစောပိုင်းကတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ကယင်းဒီတပ်မတော် KA ကတလမ်းမဖြစ်တဲ့တက်ပွဲဟာစစ်ကောင်စီရာရာတလို့ပြောတော့အချက်ထားတာတလမ်းမျိုးပါရှိတော့ဒီပြည်သူနဲ့ဒီကေရီယာပူပေါင်းပြီးတော့ဒီတက်ဖက်ကပူပေါင်းပြီးတော့လာတိုက်ရောပေါ့ဝေတိုက်ပေါ့တပ်စခါကိုလာတိုက်ဒီတဲ့တောင်ရရလားကျွန်တော်တိကျတော့မသိနေဘူးတော့ဦးလားတိဆောကတော့နေဦးလို့တော့ပြောတယ်ဒါပေမဲ့စီဒီစစ်ကောင်စီဖက်ကကြာဆိုတော့တိကျတော့မသိဘူးတော့နော်
ပြူစုံမျိုးနယ်ကရာလာကျေးရွာနီမှာKAKNDF ပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်တို့အကြားဒီကနေ့မနေ့အစောပိုင်းကတိုက်ပွဲတွင်KNDF ဘက်ကနှစ်ဦးသေဆုံးသလိုစစ်ကောင်စီဘက်ကလည်းသုံးဦးထပ်မင်းသေဆုံးခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်တွေဘက်ကလည်းထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပေါ်ပြောဆိုရတော့မရှိသေးပါဘူး။တိုက်ပွဲကြောင့်ကရာလာကျေးရွာအပါအဝ
ဒီစရာကြေးရွာရင်းနဲ့တောတောင်တွေကိုထွက်ပြေးနေကြပါတယ်။အဲ့ဒီဒေသမှာမဏိကလေးကအခြေအနေတင်မာနေရကြောင်းညာဥပိုင်းကခက်ခက်ခဲခဲထွက်ပြေးလာတဲ့ကြေးရွာတွေလည်းရှိတယ်လို့တောတောင်တွေမှာထွက်ပြေးကျင်းဆောင်လာတဲ့သူတွေကသူတွေကိုပြောပြပါတယ်။တောတောင်ထဲမှာမိုးရတဲ့ထိုးပြီးမြေကြီးပေါ်မှာဖြစ်တယ်လို့နေထိုင်နေရလို့အခက်ခဲများကြီးဖြစ်နေကြတယ်လို့ထွက်ပြေးနေရတဲ့ထိပေါ်ဆိုရွာသားတူကအခုလိ
့
ตัวชาติโตเราตัวชาติอยู่อะไรมาใช่ไหมชัวชาติเดมีภาษาเต่าเรียนเดมีแล้วเอลมุสชีเดนี่มาปาร์เรฮาร์ซาเต่าเนี่ยคุณเลชิกาตัวชัวก้าว่าไต่บรอมันมีอะไรในยูโกมันมีอะไรในลูเลชิชิเมคุณอาตัวยาจาระวันเดอร์มิซาเรียวันนี้เลมุยต้องอะไรกันเนาะแล้วเราเดียร์เราคุมาปาร์เรฮาร์เนี่ยเต่าเนี่ยจาระต้องเนี่ยจาระเนาะเยก้าสาวชัวปาร์เรฮาร์เนาะ
แค่เขาเนี่ยให้เชื่อว่าใช่ไหมมันนี่สัตย์มาล่าสัตว์ตัวใหญ่กันเลยรายก็มีอยู่ในยินดีกันเชื่อว่ามาสิ่งนั้นแหละนะการพูดอีกอย่างละที่ขามูลิชิกันไปเด็กขามูลอาจจะอยู่อาศัยตัวนั้นแต่ยังยากเก็บไปในอินเดียเจ้าสิ่งตัวนี้ลูกรายก็มีกันอุกาพิวไปเรามาเยนิกันอยู่อาศัยตัวรายก็มีกันตั้งไปอดีตมาที่ขามูลิชิเนี่ยลูกเดียวปาวที่ว่าเรื่องอินเดียวันที่จะเป็นสิ่งมูลิชิเนี่ยทุ่งนะเว้ยแต่ตรงนั้นทุ่งนะเว้ยแต่ช่วงมุตเนี่
က်တန်တွေကြားနေရပေမဲ့စစ်တပ်နဲ့ဘဲအဖွဲ့တွေတိုက်ပွဲဖြစ်တဲ့ဆိုတာရွာသားတွေအတိအကျမပြောနိုင်ကြပါဘူး။လွယ်ကွန်မြို့တစ်ဝိုက်မှာလက်နက်ကြီးလက်နက်ငယ်ပစ်ခတ်တန်တွေအခုရက်ပိုင်းမကြာခဏကြားနေရတယ်လို့လည်းပြောပါရယ်။လွယ်ကွန်မြို့အဝင်အထွက်ဂိတ်တွေလမ်းသွားလမ်းလာများတဲ့နေရာတွေလူစီကားတဲ့ဈေးလိုနေရာမျိုးတွေမှာလည်းအစ်စ်အစေးတွေတင့်ကျက်ထားတာတွေ့ရတယ်လို့ပြောပါရယ်။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမေလကတည်းကကြားပြည်နယ်မှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအကြားမကြာခဏဆိုသလိုအပြန်အလှန်ပြစ်ခတ်တိုက်ခိုက်နေကြတဲ့အတွက်ဥယျင်ဆွန့်ကွာထွက်ပြေးနေကြတဲ့ပြည်တွင်းဒုက္ခတွေတောင်းတဲ့ချီရှိနေပါတယ်။ပုံမှုများလာနေတဲ့ဒုက္ခတွေတွေအတွက်ဒီတိုင်းစားတော့ရေးအခက်အခဲကြုံတွေ့နေကြတာပါ။ပြည်နယ်ထဲမှာစစ်တပ်ဘက်ကအင်အားများပြားချပြီးတနည်းကျကျစစ်ဆင်နေတဲ့အတွက်စစ်ပြေးဒုက္ခတွေတွေစီအကူအညီတွေရောက်ဖို့ခက်ခဲနေတယ်လို့စစ်ပြေးဒုက္ခတွေတွေခိုးလုံနေကြတဲ့ယာယီဒုက္ခတွေစခန်းတာဝန်ရှိသူတွေက VOA ကိုပြောပြပါရရှင်။
မကင်ပြည့်တွေ့တင်ပြသွားတာပါရှင်အခုတော့အဖန်အစည်းနဲ့အရဖို့အလုံးစုံရေးတွေကြားကဆနာပြပွဲကျင်းပတဲ့တရင်တွေဖက်ဆက်ရအောင်ပါကြားကာလအမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီကခုခံတွန်းလှန်စစ်စတင်နေပြီလို့ပြည်ခဲ့တဲ့တရေဘကကြေညာခဲ့ပြီးတဲ့နောက်လုံခြုံရေးပုံတင်ကြလာတဲ့အတွက်လမ်းမော်ထွက်ဆနာပြသူတွေပို့ပြီးတော့တည်ထားနေရတယ်လို့ပြောပါတယ်အဖန်အစည်းတွေလည်းပို့လုံနေတဲ့အတွက်ဆနာပြပွဲတွေမှာပြည်သူတွေပါဝင်မှုအားနည်းသွားတယ်လို့လည်းပြောကြပါတယ်ဒါပေမဲ့လည်းစစ်အာဏာရှင်ဆန့်ကျင်ရေးဆနာပြပွဲတွေကိုအခြေအနေပေါ်မူတည်ပြီးတော့ဆက်လုပ်နေကြတဲ့အကြောင်းရန်ကုန်ကလာတဲ့တင်ပြကိုတော့မဆုမြတ်မောင်ကတင်ပြထားပါတယ်ရှင်စစ်အာဏာရှင်စနစ်အမြင့်ပြတ်အောင်တိုက်တဲ့ခုခံတွန်းလှန်စစ်စတင်နေပြီလို့ NUG ကကြေညာပြီးပြည်သူအလုံးပါဝင်ဖို့တိုက်တွန်းခဲ့ပြီးတဲ့နောက်မြန်မာနိုင်ငံအနှံ့လုံခြုံရေးတွေပို့ပြီးတော့တင်းကျပ်လာပါတယ်။အဲဒီခြားတွေကပဲရန်ကုန်မြို့မှာနေပယ်ပေါင်းစုံကလူငယ်တွေစုပြီးတော့ဒီနေ့ဆန္ဒပြပွဲတစ်ခုလုပ်ခဲ့ကြပါတယ
်
နေပေပေါင်းဆောင်ဆန့်ကျင်ပြီးငါတို့တော်လှန်ရေးဆိုတဲ့ကောင်းစည်းစာရန်ကန်ဆောင်ပြီးတော့ဆန္ဒပြခဲ့ကြတာပါ။လုံခြုံရေးတွေပို့ပြီးတင်းကျပ်လာလို့ပြည်သူတွေပါဝင်မှုအားနည်းလာတယ်လို့ဆန္ဒပြသူတယောက်ကပြောပါတယ်
။ဒီဘက်ကအဖမ်းဆီးရမ်းများလာတယ်ပေါ့ဗျာ။ပြီးတော့သူတို့အရောက်တွေအရန်ချလာတယ်။ကျွန်တော်တို့ဒီတော်လှန်နေရဲ့ရဲဘော်ပေါ့နော်။တပ်ပေါင်းဆောင်ဟိုနေရာပေါင်းဆောင်ကတော်လှန်နေရဲ့ဟိုရဲဘော်တွေကျွန်တော်ကြီးကိုအားလုံးကကျွန်တော်ကပြည်သူအားကိုးတယ်ကျွန်တော်ကပြည်သူကြအဓိကဆိုကျွန်တော်ခံယူထားကြ။ဒါပေမဲ့ဟိုတချို့ကျန်ရလို့မှာကြောင့်ကျွန်တော်ပြည်သူတွေမပါလာတာမျိုးအရင်တွေ့ရတယ်ပေါ့ဗျာ
မန္တလေးမြို့မှာလည်းဒီနေ့မှဆန္ဒပြစစ်ကြောင်း၃ချောင်းချီတက်ဆန္ဒပြခဲ့ကြပါတယ် NUG ရဲ့ခုခံစစ်ဖြစ်ပြီးဆိုတဲ့ကြေညာချက်ထွက်လာပြီးနောက်ပိုင်းလုံခြုံရေးအတွက်ပို့ပြီးတော့တည်ထားစရာဖြစ်လာတယ်လို့မန္တလေးတပိတ်အင်အားစုကဦးဆောင်သူကိုတူရအောင်ကပြောပါတယ
်ဒီမန္တလေးမှာလည်းကျွန်တော်တို့စစ်ကောင်စီဘက်ကနေလုံခြုံရေးတင်းကျပ်တာလို့ဒီအပိုင်းတွင်ကျွန်တော်အစည်းအဝေးစစ်တာမျိုးလို့အိမ်တွေဝင်ရှာတာမျိုးပါကျွန်တော်ပို့ပြီးတော့ဆိုလာတယ်ခင်ဗျအလိုအချင်းလေးလေးရှိလာပါခင်ဗျဒီတမတော်တယ်မှာကျွန်တော်တို့အနေနဲ့ဒီတော်လန်ခုကစစားတဲ့နေမှာလဲကျွန်တော်တို့အနေနဲ့အတက်စရာလေးရှိတယ်ဒီကာလမှာပဲကျွန်တော်တို့အခက်ခဲလေးရှိရပါတော့
စစ်အာဏာသိမ်းပြီးနောက်ပိုင်းနေစဉ်လိုလမ်းပေါ်ထွက်ဆန္ဒပြမှုတွေမပြတ်ရှိနေတဲ့သခိုင်းတိုင်းတွေကကလေးမျိုးမှလည်းစစ်ဖြစ်ပြီလို့ကြေညာချက်ထွက်လာခဲ့ပြီးတဲ့နောက်အခြေအနေပိုမတိမငင်ဖြစ်နေတာကိုဆန္ဒပြပွဲမှာပါဝင်နေသူတယောက်ကအခုလိုပြောပါတယ်ဒီစားတွေကပဲဆန္ဒပြပွဲတွေဆက်လုပ်နေပြီမဲ့ပါဝင်သူအင်အားနှဲသွားတယ်လို့သူကပြောပါတယ်
။ပညာရေးနောက်နေမှာဘုံပေါက်ကွဲမှုတွေဖြစ်တယ်။နောက်ပြီးမနေ့ရက်ဟိုတနေ့ရက်ဆိုရင်ဘုံတုံးလုံးတတော်ပြင်းပြင်းထန်ထန်ပေါ့နော်။ဟိုနေရာဒီကတိုင်းကလူတွေကလဲကြရတယ်။နောက်ပြီးတော့တုံ့ပြန်မှုတွေတော့ပြောခံစားရတယ်။အဲ့ရမျိုးဖြစ်တယ်။အရင်ကတည်းကဆိုင်တော့ပို့ပြီးတော့ဒီမျိုးပေါ်မှာရောဘေးတော်ဝင်ကြီးရောဒီမှာရောဘုံပေါက်ကွဲရတာပို့ပြီးတော့ဖြစ်လာပါတော့။
ကျွန်မရေထဏာကပြောပါတယ်တချိန်ထဲမှာအထူးဒေသလေးမိုင်းလာအဖွဲ့လည်းပါပါတယ်စစ်ကောင်စီဘက်ကကာကွယ်ဆေးထိုးနှံပေးဖို့စစ်ကောင်စီကကမ်းလှမ်းခဲ့ပါတယ်မိုင်းလာအဖွဲ့ကတော့သူတို့အစီအစဉ်နဲ့သူတို့ထိန်းချုပ်ရသေးတာမှာအားလုံးနေပါထိုးပေးပြီလို့တုံ့ပြန်ခဲ့ပါတယ်ကျွန်မရေဝန်ကြီးဌာနကတော့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေအားလုံးကိုဘယ်လိုအစီအစဉ်နဲ့ကကိုဗစ်ကာကွယ်ဆေးထ ဖြစ်တယ်ကိုဗစ်ကပ်ဝဲစ်လူထုတွေကကုန်လုံးကဖြစ်เสียခံတော့အထူးပြတာဖြစ်တယ်ကျွန်တော်ဖွဲ့စည်းအနေနဲ့ကြတော့မလိုတော့ဘူးကျွန်တော်ဖာပြန်ပေးလိုက်ပြီဆိုတော့မိုင်းလာဒေသတွေမှာတရုတ်နိုင်ငံထုတ်ကိုဗစ်ကပ်ဝဲစ်ကိုထိုးပေးထားတာဖြစ်တယ်လို့ပြောပါတယ်အဲ့ဒီစီးတွေမှာတရုတ်ဘက်ကလူရန်နဲ့စီးတွေပါတယ်လို့မိုင်းလာတာဝန်ရှိသူတွေဘက်ကဝယ်ယူပြီးတော့ထိုးနှက်ပေးတဲ
ုဒေသတွေမှာကိုဗစ်ကာကွယ်ဆေးတွေထိုးပေးနေကြပါတယ်။ UWSA ဝါတဖွဲ့ကထိန်းချုပ်တဲ့ဒေသမှာတရုတ်အကူအညီနဲ့ဆိုင်နိုဗစ်ဆေးကိုဒေသခံအားလုံးနီးပါးကိုထိုးနှံပေးခဲ့တယ်လို့ကိုကံအဖွဲ့ကလည်းသူတို့လှုပ်ရှားနေမိနေမှာတရုတ်ထုတ်ကာကွယ်ဆေးတွေကိုထိုးနှံထားတယ်လို့ရွှေပြည်မြေသတင်းဌာနကရေးသားခဲ့ပါတယ်။ကချင်လက်နက်ကိုင် KIO အဖွဲ့ရှမ်းမြောင် SSPB SSA အဖွဲ့တို့ကလည်းသူတို့ထိန်းချုပ်တဲ့နယ်မြေတွေမှာတချို့ကိုကိုဗစ်ကာကွယ်ဆေးတွေထိုးပေးနေတယ်လို့သိရပါတယ်။စစ်ကောင်စီကတော့မြန်မာတနိုင်ငံလုံးမှာရှိတဲ့လူတွေအားလုံးကိုကိုဗစ်ကာကွယ်ဆေးထိုးပေးသွားမှာဖြစ်တယ်လို့ပြောကြားထားပါတယ်။နိုင်ငံထဲမှာရှိတဲ့သူအားလုံးကိုကာကွယ်ဆေးလွှမ်းကြုံထိုးပေးထားနိုင်မှရောဂါဖြစ်ပွားမှုကိုထိန်းချုပ်နိုင်မှာဖြစ်တယ်လို့ကျန်းမာရေးဝန်ထမ်းကပြည်သူ့ကျန်းမာရေးဦးစီးဌာနဗဟိုကူးစက်ရောဂါတိုက်ဖိအဌာနကွယ်ညင်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်။တိုင်းသောလက်နက်ကန်အဖွဲ့တွေကဘယ်အဖွဲ့ကိုဘလို့အစီအစဉ်နဲ့ထိုးပေးမလဲဆိုတာနဲ့ပတ်သက်လို့မေးမြန်းရမှာအခုလိုဖြေပါတယ်
။မာနာတာရှိယောဂအခန်းရှိပါဘလို့ဟာမာတာရှိယောဂအခန်းရှိတယ်လေအဲ့ဒါမာတာရှိယောဂအခန်းဆိုဒီမှာဘယ်သူတွေပါဝင်လဲဆိုတော့အဲ့လို definition နဲ့ဖွင့်ရအောင်။အဲ့လိုပဲပေါ့နော်။တိုင်းသောလက်နက်ကန်ဖွဲ့စည်းဆိုတိုင်းသောလက်နက်ကန်ဖွဲ့စည်းတွေဘယ်နှခုရှိတယ်လဲဘယ်နှထိုးမလဲ။ဒါပြတ်သက်ဆိုင်ရာမှာဖွဲ့စည်းတွေကမျိုးအသေးစိတ်ပါဒီကဒီဒီရေးဖွင့်အောင်မှာဖြစ်ပါတယ်။နောက်ထပ်ကောင်းကောင်းဆေးထိုးပေးမယ်နောက်ကလုံးမကူတာဆက်ပြလိုက်တယ်ဆိုသဘောပါပဲ
ဒီနိုင်ငံကဝယ်ယူထားတဲ့ Sinopharm COVID ကာကွယ်ဆေး24သန်းတည်းက4သန်းထပ်မံရောက်ရှိတယ်လို့စက်တင်ဘာ17ရက်နေ့ထုတ်သတင်းစာမှာဖော်ပြခဲ့ပါတယ်တရုတ်ကာကွယ်ဆေး10သန်းကဒီလအတွင်းမြန်မာနိုင်ငံကိုရောက်ရှိလာဖို့ရှိပြီးအောက်တိုဘာလမှာ10သန်းနိုဝင်ဘာလမှာ4သန်းထပ်ပြီးရောက်လာမှာဖြစ်တာမို့ COVID ကာကွယ်ဆေးစုစုပေါင်း24သန်းဒီနှစ်တွင်ရရှိမယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်လာမယ့်2022ဇန်နဝါရီမှာဒါရီအားလုံးကိုအပီးထိုးနှံပေးဖို့ကနဦးစီစဉ်ခဲ့ပေမဲ့လည်းအခုတော့ဒီဇင်ဘာမှာနောက်ဆုံးထားပြီးတော့ထိုးနှံပေးသွားမယ်လို့ပြောပါရခင်ဗျာ
မြန်မာနိုင်ငံထဲကကိုဗစ်ကာကွယ်ဆေးတို့အစီအစဉ်တွေအကြောင်းကိုအောင်မြတ်သူကတင်ပြတော်ရပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ကျွန်တော်တို့ VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့လိုင်းတိုမီတာ31 32 51အပြင်လိုင်းလာမီတာ190တို့ကနေပြီးတော့လည်းနားဆင်နိုင်ပါတယ် VOA မြန်မာပိုင်းရဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုလည်းညနေပိုင်း Radio အစီအစဉ် PP ချင်း9နာရီမှလည်းတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒါဒီမကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်ကြပါတယ်ရှင်
VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနိုင်စင်နိုင်ပါတယ်။ဗ
VOA မြန်မာအင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link ဆောင်ရမှာ application ရယူနိုင်ပါရဲ့နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာညချမ်းပါတောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်စက်တင်ဘာလ14ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်ဆိုမျိုးတော့ Washington DC ကနေလိုင်းဒိုမီတာ3832.51အပြင်လိုင်းလမီတာ190တို့ကနေည10နာရီအထိတိုက်ရိုက်ထုတ်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်ချိန်တဲ့တပြေးညီ VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook ပေတို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုအီးမေးလ်ကနေဆက်သွယ်လို့ရတော့ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဒီကနေ့ညတို့တရားပိုင်းအစီအစဉ်မှာတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့စနေနေ့အင်္ဂါနေ့ညစကဝိုင်းစီစဉ်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်သွားပါမယ်။ကွန်အောင်ကတင်ပြထားပါတယ်ရှင
်။ကိုဗစ်ကဝင်နေထူဖို့ဘိုင်ဒန်ဆိုရရဲ့ဆောင်ရွက်ချက်ဟာပြည်ထောင်စုဆိုရရဲ့လုပ်ပိုင်ခွင့်ပေါင်းကိုကျော်လွန်လှုပ်ဆောင်တာဖြစ်ပြီးကာကွယ်ဆေးမထိုးသူတွေအနေနဲ့စေးထိုးဖို့ပိုဆန့်ကျင်လာစေတယ်လို့ဝေဖန်သူတွေကထောက်ပြပါရယ်စီမင်းသစ်အရာအမေရိကန်တဝန်ကလုပ်ငန်းရှင်တချို့အနေနဲ့သူတို့ဝန်ထမ်းတွေအားလုံးစေးထိုးလာစေဖို့ဆောင်ရွက်ရမှာဖြစ်ပြီးစေးမထိုးဘူးဆိုရင်တော့ကိုဗစ်ရှိမရှိဘတ်ဆင်ဆက်ဆေးဖို့လိုအပ်မှာပါစီကံချိုးဖောက်မှုတစ်ခုအတွက်လုပ်ငန်းရှင်တွေအနေနဲ့ဒဏ်ကြေး14,000ပေးရမှာဖြစ်ပါတယ်
The problem is that I'm trying to overcome.
ကျက်တနာကစီမံချိုးဘူးလို့ကြောက်ကငင်းဆန်နေတာဒီကိုကြော်လို့ယူစားနေတဲ့အချိန်ထဲမှာသဗ္ဗတရဲ့ဒီစီမံစည်းကမ်းတစ်ကြောက်လောက်ရကင်ရဘုခက်ခဲစီပါလေ
John Hopkins တက်တူရဲ့စီရင်ကိန်းနဲ့တွေအရအမေရိကမှာလူပေါင်း40သန်းဟာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီး6,000-6,000လောက်သေဆုံးခဲ့ပါတယ်အခုအခါမှာတော့အသက်70နှစ်အထက်အမေရိကန်84ရာခိုင်နှုန်းဟာကိုဗစ်ကာဝယ်ဆေးထိုးထားပြီလို့ကူးစက်ရောဂါတားဆီးရေးနဲ့ထိကျုပ်ရေးဌာန CDC ကပြောပါရယ်အခုသတင်းပတ်တွေအတွင်းမှာလဲကာဝယ်ဆေးထိုးသူတွေပိုများလာတာပါဒါပေမဲ့လဲအမေရိကန်အလုံးကြီးပါကာဝယ်ဆေးမထိုးဘူးဆိုရင်တော့ကိုဗစ်ကူးစက်မှုတွေဆက်ဖြစ်ပွားလာမှာမျိုးကိုတောင်းရှိသူတွေကဆွေးနွေးနေပါရယ်အမရဂျိုးဘိုင်ဒန်ရဲ့ကာဝယ်ဆေးထိုးလာဖို့ဆောင်ရွက်တဲ့အစီအစဉ်အပေါ်ကတော့ Republican ပြည်နယ်အုပ်ချုပ်ရေးမှူးတွေကကန့်ကွက်နေပြီးဥပဒေကြောင်းအရတုံ့ပြန်မှာဖြစ်တယ်လို့ဒီစီမံဟာဖွဲ့စည်းပုံနဲ့မကန့်ညီဘူးလို့ဆိုရတယ်ဘိုင်ဒန်ဆိုရကတော့နိုင်ငံတော်ကကျန်းမာရေးဌာနတွေအပေါ်ညှဉ်းပန်းပိုင်ခွင့်ရှိတယ်လို့ဖြစ်ပါပြီးအဲဒီဌာနတွေမှာဝန်ထမ်းပေါင်း18တန်းရှိပါတယ်ဝန်ထမ်းလုပ်သား100နဲ့အထက်ရှိတဲ့လုပ်ငန်းခွင်တွေမှာဆိုရင်လည်းတန်း80လောက်ရှိနေတာပ
ါ This is an appropriate action we believe
ဒီလိုတဲ့ဆောင်ရွက်ချက်ဖြစ်တယ်လို့ယုံကြည်ပါတယ်အရေးကြီးဆုံးကလူမှုကျန်းမာရေးရှုထောင့်ကနေကြည့်မယ်ဆိုရင်လည်းအလုပ်သမားတွေဘေးရန်ကင်းကင်းလုတ်ကင်နိုင်လေစီးပွားရေးဘက်မှာပိုအားကောင်းလာစေဖို့အထောက်အကူဖြစ်လေပါပဲ
မကြသေးခင်ကလည်းသမ္မတဘိုက်ဒန်ဟာအမေရိကန်ဆိုရဝန်ထမ်းတွေကာကွယ်ဆေးထိုးဖို့အမိန့်ညွှန်ကြားချက်တစ်ခုလက်မှတ်ရေးထိုးခဲ့ပါတယ်။မကြသေးခင်ကအောက်ယူတဲ့ CNN လူမှုစစ်တမ်းတစ်ခုအရအမေရိကန်စီးပွားရေးဟာမကောင်းဘူးလို့အမေရိကန်60နှစ်ရာခိုင်နှုန်းကတုံ့ပြန်ထားတဲ့အချိန်မှာပဲကာကွယ်ဆေးထိုးလာအောင်အမေရိကန်ဆိုရကကြိုးပမ်းလာတာပါ။ဒါပေမဲ့လည်းကာကွယ်ဆေးထိုးသူပိုများလာတာကြောင့်စီးပွားရေးပိုကောင်းလာမလား၊ကာကွယ်ဆေးမထိုးသူတွေကအစိုးရရဲ့အမိန့်ကိုပိုးပြီးတော့အခန့်ဆန့်ကျင်လာမလားဆိုတာကတော့စက်ပြီးစောင့်ကြည့်ရမှာပါ
။အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုအောင်ကတင်ပြသွားတာပါရှင်။မကြာခင်မှာတော့အင်္ဂါနေ့ညစကပိုင်းအစီအစဉ်ကိုတင်ဆက်သွားဖို့ရှိပါတယ်
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေ၊သတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA ပြည်သက်တီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြာရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါရစေ။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ် email သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါရစေ။နောက်တစ်နည်းကတော့ VOA မြန်မာ email လိပ်စာ bammi@voanews.com ဒါမှမဟုတ်ရင် VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါ යි ။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစုရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါ යි ။ VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။
VOA နဲ့မပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့အင်္ဂါနေ့ညသကဝိုင်းအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာစံအမတ်ကြီးဦးကျော်မိုးထွန်းကိုမြန်မာနိုင်ငံကိုစားပြုစံအမတ်ကြီးအဖြစ်ဆက်ပြီးတော့အတိအမှတ်ပြုဖို့ကမ္ဘာတစ်ဝှမ်းမှာရှိတဲ့မြန်မာဒီမိုကရေစီရေးတက်ကြွလှောက်ရှားသူတွေကတရားပိုင်းတွေအတွင်းတောင်းဆိုလှောက်ရှားနေကြပါတယ်ဒီထဲမှာအမေရိကန်ကမြန်မာဒီမိုကရေစီရေးတက်ကြွလှောက်ရှားသူတွေလည်းပါဝင်ကြပါတယ်သူတို့ရဲ့မျှော်လင့်ချက်လှုံ့ဆော်ချက်စတာတွေနဲ့ပတ်သက်ပြီးတော့နယူးယောက်အခြေစိုက် NYCBCBurmese community ကမရှိမင်း Virginia အခြေစိုက် Freedom Justice Equality for မြန်မာအဖွဲ့ကကိုမျိုးစော်ဦးတို့နဲ့ကိုကျော်ကျော်သိန်းကဆက်သွယ်မြင်မြန်ဆွေးနွေးထားပါတယ်ရှင
်။မရှိမင်းကိုမျိုးစော်ဦး VOA ရဲ့ဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။မင်္ဂလာပါခင်ဗျာ
။မင်္ဂလာပ
ါ။ဆိုတော့ကျွန်တော်မရှိမင်းနဲ့ကျွန်တော်စလိုက်ပါမယ်ကျွန်တော်ပထမဦးဆုံးမေးခွန်းပို့။အခုဆိုရင်ဟလာကျွန်တော်တို့ဒီအစီအစဉ်ကိုအတန်လွှင့်မဲ့စက်တင်ဘာလ14ရက်အင်္ဂါနေ့ဆိုရင်ကုလသမဂ86ကျင်းသောသူပြည်ကြီးလာကံမှာ credential challenge ပေါ့နော်မြန်မာနိုင်ငံကိုဘယ်သူကိုစားပြုမလဲလက်ရှိတမ်မတ်ကြီးဦးကျော်မိုးထွန်းကိုစားပြုမလားဒါမှမဟုတ်စစ်ကောင်စီကနေပြီးတော့အစိုးရတင်သွင်းထားတဲ့ဟလာတန်ကိုစလဲကိုတည်ပြုမလားဆိုတာကိုစပြီးတော့သူတို့ဆွေးနွေးကြပါမယ်ကျွန်တော်တို့သိထားသလားမနေ့ပြန်မှာမနေ့ပြန်ဆိုတာကအင်္ဂါနေ့မှာအခုအတန်လွှင့်နေတဲ့အချိန်ဆိုရင်တော့ဒီ credential committee မှာပါမဲ့နိုင်ငံတွေကိုနိုင်ငံသူတို့ရေးပြီးတဲ့အဆင့်ကိုရောက်သွားပါပြီနောက်ရက်ဒီမှာသူတို့ဒါကိုဆွေးနွေးကြမစိုးဖြတ်ကြမှာပေါ့နော်ကုလသမဂ္ဂတစ်ပြည်နေလာမှာဆိုတော့မက်ရှင်မင်းတို့ကိုမျိုးစော်ဦးတို့ကဟလာတာမတ်ကြီးဦးကျော်မိုးထွန်းကိုမြန်မာနိုင်ငံကိုစားပြုတာမတ်ကြီးဖြစ်ဆက်ပြီးတော့အတိအမှတ်ပြုပေးဖို့ဆိုပြီးတော့ကုလသမဂ္ဂကိုတောင်းဆိုပြီးတော့ဆန္ဒပြတဲ့လူရှားမှုတွေအကြီးအကျယ်လုပ်နေကြတယ်လို့ကျွန်တော်တို့လူနားလည်ထားပါတယ်ဆိုတော့မက်ရှင်မင်းတို့အခုလုပ်နေတဲ့လှုပ်ရှားမှုရဲ့အရှိန်အဟုန်ကဘယ်လောက်ကြီးတယ်လို့မက်ရှင်မင်းပြောနိုင်ပါလားခင်ဗျာ
တော်အရေးပါရောက်တယ်လို့ယုံကြည်ပါတယ်ကိုအခုဆိုရင်မြန်မာနိုင်ငံမှာလည်းဒီဒီစင်ညာလိုက်ပြီဆိုတဲ့ခါကျတော့ပြည်သူတွေကတက်ကြွနေတဲ့အချိန်ဖြစ်ပါတယ်အဲ့ဒါအပြင်ပြည်သူတွေတက်ကြွနေတယ်လို့ပဲဒီမင်းအောင်လိုင်းတို့ဘက်ကနေလည်းပို့ပြီးတော့ဖိအားပေးပြီးတော့ ES ဆက်လုပ်နေတာကြီးကတိုးလှုပ်လာဖို့ပဲရှိပါတယ်အဲ့အတွက်ကြောင့်မလို့ဒီဘက်ကနေပြီးတော့ကိုအဝေးကိုရောက်နေတဲ့လွတ်လပ်တဲ့နိုင်ငံတွေကိုရောက်နေတဲ့ဒီဘက်မှာ free speech freedom to demonstrate ဒီလိုမျိုး right တွေရှိထားတဲ့နိုင်ငံမှာရောက်နေတဲ့လူတွေကပို့တိုးပြီးတော့ဒီ diplomatic way နဲ့ပေါ့နော်ဒီဆန္ဒပြရဲဆိုတာလည်းပတ်ဝန်းကျင်မှာရှိတဲ့တခြားလူမျိုးတွေလည်းပြီးဖို့ပြီးရခါကြတော့လည်းအစိုးရဘိုင်းနေနိုင်ငံတော်အစိုးရဘိုင်းနေရလည်းဒီပါရောက်နေမြန်မာရာစာသွေးမအေးဘူးဆိုတာကိုပြီးဖို့ပြီးကိုရီးယားလည်း diplomatic way နဲ့သူတို့ရှိကိုပို့တဲ့စာတွေကိုလူလူစုံလုံးမှာလက်မှတ်တွေရအောင်ယူပြီးတော့များများပို့နိုင်လေလေပို့ပြီးတော့ထိရောက်လေလေဖြစ်မှာပါပြီးတော့ main line တော့ကနေပြီးတော့အများအားပြောနေတာသူတို့မှာ territory ရှိတယ်အာသူတို့ကအထုချောက်အာဏာရှိရဲဆိုတဲ့သဘောမျိုးနဲ့ propaganda ဖြန့်နေတဲ့လူတွေဖြစ်တဲ့တကြောင်မလို့ဒါမှားရဲဆိုတာကိုမြန်မာပြည်မှာတချို့မျိုးရင်တွေမှာလည်းဒီလိုမျိုးခက်ခဲနေတဲ့ကြားရရအောင်ဆန္ဒပြနေတဲ့ဒီလူတွေရှိပါတယ်။ဒါပေမဲ့အရင်ကတော့မလုံနိုင်ဘူးပေါ့နော်။ဖျက်ဖျားကြီးအစလုံးကတော့ထွက်လို့လို့မရဘူး။အတက်အဝင်စီးပြီးတော့အလုံးအကုန်လဲပြီးလုံနေရတာမြန်မာပြည်ဘက်မှာ။အဲ့ဒါကကိုရီးယားအနေနဲ့ကင်းကင်းနဲ့လုံလို့ရတဲ့လူတွေကရအောင်လုပ်တဲ့နီးနဲ့ diplomatic way or physically ဆန္ဒပြတဲ့နီးနဲ့ရောလုံးနေတာကြီးကထိရောက်မှုရှိရလို့မင်းအောင်လိုင်းတို့ပြောနေတာကြီးကအမားတွေလိမ့်လဲတာတွေဆိုတာကိုထက်ခါတလဲလဲမီဒီယာတွေရောကဘာတစ်ခုလုံးရောကို့အပေါင်းတွေအတိုင်းဝိုင်းပေါ့နော်ဒီမြန်မာမဟုတ်တဲ့လူတွေရောရမိုင်းလုံးနေခြင်းဟာလိုအပ်တယ်ထိရောက်တယ်လို့တွေးအေးမသွားအောင်လုံးတင်တဲ့အရာလို့ရှင်မင်းကယူဆပါတယ်ရှင
်ဟုတ်ကဲ့ခင်ဗျဆိုတော့မက်ရှင်မင်းကနယူးယောက်မှာခြေဆိုင်တယ်ကိုမျိုးစော်ဦးကတော့ကျွန်တော်တို့ဒီဘက်ဝါရှင်တန်ဒီစီမေရီလန်ဗာဂျီးနီးယားပေါ့နော်နေတာတော့ဗာဂျီးနီးယားမှာဒါပေမဲ့ဒီသုံးပြည်နယ်နေရာ၃ခုဒေသ၃ခုမှာခြေဆိုင်တဲ့လှုပ်ရှားမှုကိုကိုမျိုးစော်ဦးတို့ကလုပ်နေကြတယ်ဆိုတော့ကိုမျိုးစော်ဦးတို့ရဲ့လှုပ်ရှားမှုအရှိန်ဝင်ကရောဘယ်လောက်ထိကြီးနေပါသလဲကိုမျိုးစော်ဦ
းဟုတ်ကဲ့ပါခင်ဒေါ်လာရေးအခု9လတည်းဝင်လာတဲ့အခါမှာကျွန်တော်တို့ကဒီ DC movement မှာပြီးခဲ့တဲ့ရှင်းလေးလုံးနှစ်ပတ်လည်တော့လည်းလူ4000ကျော်လောက်ပါဝင်ဆန္ဒပြပါတယ်အခုဒီ New York ကိုကျွန်တော်တို့ဒီဘက်ကဘတ်စီနဲ့ရောက်တဲ့ရာပေါ့နော်အဲ့လိုမျိုးသွားပြီးတော့ဆန္ဒပြကြတယ်ကျွန်တော်တို့ဘက်ကလူတွေနောက်နေနေရရခါလာပြီးတော့ဥပမာဝင်ရတဲ့အခါမှာနယူးယောက်မှာရှိတဲ့ Criticism Challenge ဆိုခေါ်တဲ့အဒီကိုကျော်မွန်းထွန်းရဲ့ဟိုဟာဘယ်လိုပြောရမလဲသူရဲ
့ကိုစားပြု
တဲ့ representation ကိုကျော်ပြီးကျွန်တော်တို့ဝိုင်းပြီးတော့ထောက်ခံကြတာဟုတ်လူတစ်ထောင်လောက်ကမ်ပိန်းရှိပါတယ်ဟုတ်ကဲ့အဲ့တော့အကုန်လုံးကဆန္ဒပြတဲ့တော်လိုင်းကြီးကာလာကြာလာတဲ့နဲ့အမျှအကုန်လုံးသူ့မှာရှိတဲ့ potential သူ့မှာရှိတဲ့ကျွမ်းကျင်မှုတွေတဖြည်းဖြည်းကျွမ်းကျင်လာပါတယ်ပို့ပြီးတော့ဥပမာဟိုဟာသေးရောက်တဲ့လူကရောင်းမယ်ဟို fundraising အတွက်လုပ်တဲ့လူကလည်းစင်ပြေလာတယ်ဒီဘက်ကနိုင်ငံရေးလှုပ်ရှားမှု speech လုပ်တဲ့လူတွေဒီဘက်ကဟိုဒီဘာမှပေးတွေပါတွေလုပ်တဲ့လူတွေဒါဗမာနိုင်ငံ အန်ယူဂျီကိုကိုးစားပြုဖို့အတွက်လှုပ်ရှားနေတဲ့လူငယ်တွေလူငယ်လူကြီးမှန်သမျှအကုန်လုံးပို့ပြီးတော့ inside outside အချိန်ရလာတယ်ပေါ့ခင်ဗျာဟုတ်ကဲ့ခုနကကျွန်တော်အဲ့လိုပဲမြင်ပါတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့ဒီလောက်အားကျိုးမှန်တက်ပေါ့နော်လူငယ်ကကိုမျိုးစော်ဦးလည်းပြောတယ်မရှင်မင်းလည်းပြောတယ်လူငယ်ဒီလောက်ဟလာအများကြီးပါလာနေရောဒီလူနိုင်ငံမျိုးမှနေပြီးတော့ဟလာနေတူကဂျုံကန်နေရတဲ့ကိုရဲ့ရက်တီရဲ့အတွက်လုံနေရတဲ့အချိန်ကြီးဓာတ်ထဲမှာကိုပဲကိုမိခင်တိုင်းပြည်ရဲ့အရေးအတွက်အချိန်ပေးပြီးတော့ငွေအားလူအားအချိန်စသဖြင့်ပေးပြီးတော့လုပ်တယ်ဆိုတော့လွယ်တဲ့ကိစ္စမဟုတ်ဘူးလို့ကျွန်တော်အဲ့လိုနားလဲပါတယ်ဒါကတော်တော်ကိုအားဆိုင်ပြီးတော့လုပ်ကြရတယ်ကိစ္စဒီလောက်ထိကိုအားဆိုင်ပြီးတော့လုပ်နေတဲ့ကိစ္စအပေါ်မှာမရှိမင်းဘလောက်များမျှော်လင့်ချက်ထားပါလဲ
အပြေဝယုံကြည်တယ်ကိုနိုင်မယ်လို့အပြေဝယုံကြည်တယ်အချိန်တိုင်းတာတခုတော့ကြာမယ်ပေးဆက်မှုတွေများမယ်ဒါပေမဲ့နိုင်မယ်ဆိုတဲ့တန်းနိုင်ကိုတွားနေတာဒီလိုမျိုးလူတွေအကူအားအကူဒီလိုမျိုးရာကနန်းထောက်ကနန်းလေးပဲ objective တူတူမဟုတ်ဘူးအခုလိုမျိုးလူတန်းနဲ့ချီပြီးတော့ objective တစ်ခုလေးကိုတွားနေရဲဆိုတာအဲ့ဒီအားလေအရန်ရှားတယ်ဒီလိုမျိုးအားနဲ့တွားနေရတဲ့ကြောင့်နိုင်ကိုနိုင်မှာလို့ယူဆရတဲ့ကြောင့်မလို့ဘာပဲလို့ကလို့ကပေးဆက်ရတာတန်တယ်ဒီအပြင်ကမြန်မာပြည်ပေးဆက်ရတာပြည်ရင်းမြန်မာပြည်တကယ်ရင်ဆိုင်နေရတဲ့ဆိုင်ရင်ဘာမှမရှိတဲ့အတွက်ကြောင့်မလို့တမျိုးတွေဆက်ကိုလုပ်ရမယ်။နိုင်ကိုနိုင်မယ်ဆိုရက်ရည်ရွယ်ချက်နဲ့ပဲဆက်သွားမယ်ပေါ့
။ကိုမျိုးစော်ဦးရောဘလောက်ထိမျှော်လင့်ချက်ထားတယ်လဲ
။ကျွန်တော်တို့ကဒီကမ္ဘာလုံးကမှာရှိတဲ့ဝေးရောက်မြန်မာတွေအကုန်လုံးကဒီအောင်ပဲအားကျုံမှန်တိုက်ပေါ့နော်။မျှော်လင့်ချက်ကိုအကြီးထားပြီးတော့အကုန်လုံးပူးပေါင်းမှာပါကြာ။ကျွန်တော်တို့အမေရိကန်တနိုင်ငံနဲ့မဟုတ်ပါဘူးဗျာ။နိုင်ငံတကာမှာရှိတဲ့ဝေးရောက်မြန်မာတွေပြည်ပမှာရှိတဲ့ပြည်သူလူထုကိုခံစားနေရတဲ့ဒုက္ခတွေကိုကိုးစားပြုပြီးတော့ကျွန်တော်တို့ကတက်ကြွသွားဝင်းရံကြပြီးတော့သူတို့တွေလုံမြောက်ဖို့အတွက်ကိုကျွန်တော်တို့ကအမှန်တကယ်ပဲရင်ထဲမှာဆန္ဒအပြည့်ဝနဲ့ကျွန်တော်တို့ကူပေါင်းပါဝင်ကြနေတူကကိုရုံးကန်တဲ့ဟာတွေကိုမေ့ထားပြီးတော့ပြင်ပန်းနဲ့မောတဲ့သဘောမထားဘဲနဲ့เนาะဟိုမိသားစုဆိုလည်းကလေးတွေပါပါတယ်ပြည့်ရမှာအကုန်လုံးခေါ်လာပြီးတော့ရအောင်ကိုကျွန်တော်ရအောင်ချီတက်လာခဲ့ကြတာပါမှန်တယ်နေရဆုထားတယ်နေရဟုတ်ကဲ့အဲ့တော့ကျွန်တော်တို့ရဲ့မျှော်လင့်ချက်ကတော့တကယ်ကိုအကြီးကြီးလို့ပြောလို့ရပါတယ်ဗျဟုတ
်ဆိုတော့မျိုးလင်းချက်ဆိုတာကကျွန်တော်တို့အခုပြောကြတဲ့အချိန်ဒီမှာအဓိကအချက်ကတော့ဟလာလက်ရှိတန်မတ်ကြီးဦးကျော်မိုးထွန်းကိုကုလသမဂ္ဂကနေပြီးတော့မြန်မာနိုင်ငံကိုစားပြုတန်မတ်ဖြစ်ဆက်ပြီးတော့အတိမတ်ပြုဖို့ပေါ့နော်ဒါကလက်ရှိမှာမဲ့ရှင်မင်းတို့ကိုမျိုးစုံတို့ဟလာတွန်းတွန်းတိုက်တိုက်နဲ့အားကျုံမှန်တဲ့လုပ်နေကြတဲ့ကိစ္စပေါ့ဆိုတော့မက်ရှင်မင်းအကယ်၍များဒါကုလသမဂ္ဂရဲ့ဆိုမဲ့ချက်ပေါ်မှာမူတည်တာပေါ့နော်ကုလသမဂ္ဂဒီကိုစားပြုမှုဆုံးဖြတ်ရွေးချယ်ရေးအဖွဲ့လို့ပြောရမှာပေါ့ credential committee ကနေပြီးတော့ဆုံးဖြတ်တဲ့ပုံမှာမူတည်တယ်တခါကုလသမဂ္ဂသူတွေညီလာခံမှာတက်နေတဲ့အဖွဲ့ဝင်နိုင်ငံအားလုံးရဲ့ဆုံးဖြတ်ချက်ပုံမှာမူတည်မယ်ဆိုတော့အကယ်၍များဟာလားမရှင်မင်းတို့မျှော်လင့်တယ်လို့ဖြစ်မလာခဲ့ဘူးပေါ့ဖြစ်မလာခဲ့ဘူးလို့တက်တက်ပြောရရင်တော့ဟာလားဦးကျော်မိုးထွန်းကိုမြန်မာနိုင်ငံကိုစားပြုတန်မတ်ကြီးဖြစ်အတိမတ်ပြုတယ်လို့လည်းမပြောဘူးစစ်ကောင်စီဘက်ကတင်သွင်းတဲ့တန်မတ်ကိုလည်းပဲအတိမတ်ပြုတယ်လို့မပြောဘူးကြားချတာမျိုးလည်းဖြစ်ချင်းဖြစ်နိုင်တယ်။ဒါမှမဟုတ်တယောက်မှတယောက်ကိုအတိမတ်ပြုတာမျိုးလည်းဖြစ်နိုင်တယ်။ဆိုတော့မန်ရှင်မင်းတို့လိုချင်တာကဥကျော်မိုးထွန်းကိုအတိမတ်ပြုဖို့အကယ်၍များအဲ့ဒီလိုဖြစ်မလာခဲ့ဘူးဆိုရင်ပေါ့မန်ရှင်မင်းအဲ့ဒီအပေါ်မှာဘလို့အဲ့ဒီအခြေအနေကိုဘလို့ခံယူမလဲစိတ်ပြက်လက်ပြက်ဖြစ်မလားဘလို့မျိုးများသဘောထားမလဲမန်ရှင်မင်း
လူဆိုတော့အကိုဒီ result ကအဲ့လိုမျိုးကြားနေတာဖြစ်ဖြစ်တို့ဒီ decision postpone လုပ်မယ်ပေါ့ future မှာပဲဆုံးဖြတ်မယ်အခုလောလောဆယ်မဆုံးဖြတ်သေးဘူးပဲဖြစ်ဖြစ်အဲ့လိုဖြစ်လာခဲ့ရင်တော့လူဆိုတော့ခဏတော့စိတ်ထိကြိုက်မယ်ဒါပေမဲ့အာရော့သွားလို့မရဘူးဒီ UN ဥကြုံမုံထုံတာမတိဥကြုံမုံထုံကိုယွင်းရင်တော့တိတ်ကောင်းတာပေါ့ဒါဆိုရင်တော့မြန်မာနိုင်ငံတွက်ကအခက်တလန့်တော်တော်အားဖြစ်မယ်ဒါပေမဲ့မယွင်းခဲ့ရင်လည်းမြန်မာနိုင်ငံမှာ NUG government ဟာသူတို့လှုပ်ရှားရှိတာကိုဆက်လက်လှုပ်ရှားနေတာပဲဟိုတခြားနိုင်ငံတွေကဝင်းကူပါကိုကတော့အကူအညီတောင်းမှကိုတောင်းဝင်ဒီနိုင်ငံက government to government ကူညီပါလို့တောက်ချက်ကူညီတောင်းလာတာကိုတောင်းဝင်လုံးတော်လာတာကိုတောင်းဝင်ဆက်လို့ဆရာရှိတာလောက်ရမှာလဲကိုတောင်းဝင်ပဲအဲ့တော့ဟိုဘက်က UN မကူညီပင်မဲ့လဲဆက်သွားရမှာပဲအခုလောလောဆယ်တော့တားကတ်ထားနေတာပေါ့နော်ဒီဟာဖြစ်လာရင်တော့အထောက်အများကြီးဖြစ်မှာမဟုတ်လို့မဖြစ်လာဘူးဆိုရင်လဲကိုကမြန်မာနိုင်ငံဆက်ပတ်မှုဆရာရှိပို့ရမယ်ဥမာဆိုရင် UN ဒါရိုက်ကူညီတောင်းလို့မရတော့တဲ့အနေထားဆိုရင်နိုင်ငံတစ်ခုချင်းကို individuality ကိုနဲ့ပလဲပနံတင့်နေတဲ့နိုင်ငံတွေကိုပဲဒါရိုက်သူတို့စာရေးပြီးတော့တန်ယုံတွေကိုစာရေးပြီးတော့ပဲကူညီပါအန်ယူဂျီကိုအတိမတ်ပြုပါတနိုင်ငံချင်းကအတိမတ်ဆက်ပြုလာဖို့ United Nation အနေနဲ့မတိမတ်မပြုရင်တော့မှာဒီလိုဖြစ်လာအောင်အထူးသဖြင့် Asia နိုင်ငံတွေကိုဦးစားပေးပြီးတော့ပေါ့နော
်
ဟုတ်ကဲ့ US နဲ့ဆက်ပြီးတော့ဖိအားပေးရနေတယ်အဲ့လိုပဲဆက်သွားရမှာပဲကိုစိတ်သက်သာသွားပြအကြောင်းမရှိဘူးဒီမှာလာပေါင်းများစွာလဲတကူလဲဖြတ်တန်းလာပြီးမြန်မာနိုင်ငံကြီးအနေနဲ့က ကြည့်ရကူကြီးပို့ပေါ်ပေါ်ထင်းနေမရပဲနဲ့လေအဲ့တော့ဆက်သွားမယ်အခုဆိုရင်အင်တာနက်ရှင်နယ်မှာတမျိုးအင်တာနက်ကိုလည်းကျေးဇူးတင်တယ်အခုလုံးကနက်ဖြစ်တယ်တမျိုးတူတူစကားပြောလို့ရရပဲနေရာမှာရှိနေရှိအဲ့ဒါမလို့တမျိုးညီမနိုင်ငံမှာဖြစ်နေတဲ့ဖြစ်ချက်တွေကိုခုံးထားလို့မရဘူးအဲ့တော့မြန်မာပြည်အဝေးရောက်နေမြန်မာရဲ့စိတ်ဆက်ပြီးတော့ဆက်ပြီးတော့တိုက်သွားမယ်ကိုရရတဲ့အပိုင်းအနေ
စိတ်လက်ပြက်စိတ်ပြက်လက်ပြက်များဖြစ်မိမလားစိတ်တက်များကြာမိမလားဘလူများအဲ့ဒီအပေါ်မှာကိုမျိုးစုံသဘောထားမိမလဲ
ဟုတ်ကဲ့ကျွန်တော်တကူတယ်သဘောထားပြောရရင်တော့ကျွန်တော်ကစောရီရဲ့ဟိုအဲ့လိုမျိုးဟို plan in နဲ့မရဘီသွားမယ်စီသွားမယ်ပေါ့နော်ကျွန်တော်တို့တော့တောက်လျှောက်အခြေရေးရှင်း plan အတွက်ကိုတခါလေးစဉ်းစားထားပြီးတော့မှကျွန်တော်တို့ဒီတိုက်ပွဲဝင်ခဲ့ကြတာဖြစ်ပါတယ်ဒါပေမဲ့တခြားအခုတကဘာလုံးကရှိခဲ့ဝေရောက်နေမှာရဲ့လက်ချင်းချိတ်ပြီးတော့အခုလိုလုံးနေကြတဲ့အချိန်မှာသူတို့ကိုဒီလိုမျောလင်းချက်ဖြစ်လာခဲ့တဲ့အချိန်မှာဘယ်လိုမျိုးပြင်းစင်းရမလဲဆိုတော့အရင်အတဲ့ပုံကြီးသွေးဆုပ်ကြီးသွေးကြီးကိုညှို့ရမယ်တိုင်းနာတွေကလည်းပို့ပြီးတော့စီးလုံးကိုညှို့ရမယ်မြန်မာနဲ့တိုင်းနာတွေကအကုန်လုံးတသွေးရက်တန်နဲ့ဖြစ်ရပေါ့နော်အဲ့ဒီအရာကိုတိတိကျကျညှိနှိုင်းနဲ့လောက်ကြမယ်ဆိုရင်ကိုယ်အားကိုကိုယ်ရင်လည်းအောင်မြင်မှုရမခဲရင်ပါဒီကြီးပါနိုင်ငံလေးကုညီမလည်းမဟုတ်ဘူးဒါပေမဲ့ကုညီနိုင်တော့ရနိုင်လည်းများတော့ကျွန်တော်တို့ဒီဘက်ကအဝေးရောက်မြန်မာတွေကအစွမ်းကုန်လောက်ရမယ်ပြည်တွင်းကိုလည်းပံ့ပိုးမယ်ဆိုရင်ဒီရည်မှန်းချက်ကတနည်းနည်းတစ်ချိန်မှာပြုတ်ပြရမယ်ရည်မှန်းချက်တခုဖြစ်ပါတယ်ဒါအားလုံးရဲ့ဆန္ဒပါပဲ
ဟုတ်ကဲ့ပါဆိုတော့အခုလက်ရှိကဟလာစေကောင်စီကအာဏာသိမ်းထားတယ်ပေါ့နော်စေကောင်စီအာဏာသိမ်းမှုကိုသဘောမတူဘူးလက်မခံဘူးစန့်ကျင်တယ်ဆိုပြီးတော့ဂျာကာလာပြုသောညွေဆွေရာ NUG ဆိုတာဖွင့်ထားတယ်ဂျာကာလာပြုသောညွေဆွေရာအခြေခံက CRPH ပေါ့ပြည်တော်စုထွတ်တော်ကူစားပြီးကောမဒီကျွန်တော်တို့2020လိုမှလာယူကောက်ပွဲကနေပြီးတော့တက်လာတဲ့ထွတ်တော်ကူစားလေတွေနဲ့ဖွဲ့စည်းထားတဲ့ CRPHဒီအပိစကနေပြီးတော့တခါ NUG ဆိုရကိုဖွဲ့စည်းထားတယ်။မရှိမင်း NUG တို့ CRPH တို့ဒီဖွဲ့စည်းတဲ့အပေါ်မှာမရှိမင်းတို့ဘယ်လောက်အထိယုံကြည်ကိုးစားမှုရှိပါတယ်လဲခင်ဗျ။
အပြည့်ဝယုံကြည်ပါတယ်ဒီလိုမျိုးအားနည်းချက်တွေရောရှိမှာပဲကိုကျော်ကဒီကာလမှာ NUG ကိုရှင်မင်းတို့မိတ်ဆွေတငယ်ချင်းငယ်ပေါင်းကြီးပေါ်ရဲမှာလည်းအားမရပဲနဲ့ဝေဖန်တဲ့လူတွေရှိတယ်ဒါဟာဝေဖန်ခံနိုင်ရမယ်ဆိုရဆိုတော့ပြည်သူကတင်ပြထားတာဖြစ်တဲ့ကပြည်သူကကိုယ်ကဲပိုင်ခွင့်ရှိတယ်ဒီနိုင်ငံကလည်းဒီလိုပဲတကယ်က president ဆိုတာပြည်သူကို serve လုပ်တာဆိုတော့ဝေဖန်နိုင်ရောခံနိုင်ရမယ်ဒါပေမဲ့သူတို့ကလည်းအပြည့်အဝယုံကြည်မှုရှိတယ်ဝေဖန်နိုင်လဲကိုယ်တွေကမယုံကြည်ရတော့မဟုတ်ဘူးသူတို့ကလည်းအခုချိန်ကတမန်တမယိုးချအစိုးရမဟုတ်ဘူးဒီလိုမျိုးစစ်တပ်ကနေပြီးတော့စစ်ဖက်စစ်တပ်ကနေပြီးတော့လက်နက်သုံးပြီးတော့ချုပ်ချယ်မှုစူးစမ်းနေတဲ့ကာလမှာအုပ်ချုပ်ရတဲ့အတွက်ကြောင့်သူတို့ကပြေးလွှားနေရတယ်။ပုံရှောင်နေရတယ်။ technology ဘိုင်းကလည်းမြန်မာနိုင်ငံအဲ့လောက် advance မဖြစ်ဘူး။ infrastructure လည်းငွေတွေကတိတ် strong ဖြစ်တာမဟုတ်ဘူး။အမေရိကန်ဆန်းစုကြည်တွေလက်အောက်မှာတမိုးနိုင်ငံတွေကလေးနှစ်ခွဲကာလလေးပဲရှိသေးတယ်။တကယ်စစ်စစ်ပေါက်ပေါက်တွက်ရှင်သူ April မှာ office ကိုလွှဲခဲ့တာ
။ Okay.
အဲ့တော့လေးနှစ်ခွဲလေးမှာတက်နိုင်တယ်လို့ခဲ့ပေမဲ့လည်း infrastructure ကမတောင့်သေးတဲ့တစ်ခါကျတော့ခက်ခဲအများကြီးရှိတယ်။အခု CRPH ကနေတင်မြောက်လိုက်တဲ့ NUG အစိုးရမှာဒါကိုပြည်သူတွေဘက်ကလည်းနည်းနည်းပေါ်ပါတော့ပြန်နာလည်းပြရမှာပေါ့နော်ဒါပေမဲ့ကိုရအဝေးရောက်နေတော့ဟုတ်တယ်ပြောဖို့ကလွယ်တယ်ဒီလိုမှတကယ်ခံစားရတဲ့ပြည်သူတွေကမမြန်ပြီးနေကြတာပေါ့လေအဲ့ပြည်သူတွေတအားကိုချင်းစာပြီးတငငင်းနေရလဲခံပြင်းတာပေါ့လေဒါပေမဲ့ရှင်မင်းတကူတဲ့အနေနဲ့ရှင်မင်းတို့အဖွဲ့အစည်းအနေနဲ့ပြောရရင်တော့ယုံကြည်မှုအပြည့်ရှိတယ်နောက်ဆိုတော့နောက်ဆုံးကျနိုင်ငံတကာကတကယ်ကောင်းနေချင်းအားလုံးတူတူဝိုင်းလုံးမှာအစိုးရတစ်ခုတည်းရတယ်လုံးလုံးမရအောင်သူတို့ကတော့ legislation တော့ judiciary တော့ executive တို့ level တွေချပေးလိုက်တယ်ဒါပေမဲ့ပြည်သူကတခြားပိုင်းကိုဝိုင်းဝန်းထူထောင်မှတာမြန်မာနိုင်ငံပဲနိုင်ငံဖြစ်ဖြစ်ကအဆင်ပြေမှာအဲ့လိုမျိုးပဲခံယူရတယ်။ဒီတာဝန်တစ်ခုကို NUG တစ်ခုလည်းကိုပဲမပေးထားဘူး။ကိုယ်နိုင်ငံကမှဆိုတော့အကုန်လုံးကတယောက်တစ်လက်ဝိုင်းလုံးမှတာကောင်းမှဖြစ်တဲ့တခြားမလို့ NUG ဝေဖန်လို့ရတယ်။ NUG ကလည်းဝေဖန်တာကတကယ်ဝေဖန်တဲ့အရာဆိုသူလည်းပြင်ဆင်တဲ့နဲ့ပြည်သူကလည်းကိုယ်နိုင်ငံကိုလုံးဝမယ်။အဲ့လိုခံယူထားပါရဲ့ရှင့်။ကိုနိုဗမာ2020မှာ legally democratic election မှာရွေးချယ်ထားတဲ့အစိုးရပေါ်ယုံကြည်မှုရှိပါရဲ့ရှင့်။
ကိုမျိုးတော်ဦးတို့ရောခုနမက်ရှင်မင်းပြောသလိုဟလာ NUG ဆိုရပေါ်အားမလို့အားမရဖြစ်တာတွေတချို့ဟာတွေဘဝင်မကြဖြစ်တာတွေတချို့ဟာတွေဟိုလူလေးမလို့ဘူးလားလူလေးမလို့ဘူးလားဘာလို့နှင်းနေရတာလဲစသည်အဖြစ်အဲ့လိုမျိုးလေးတွေဖြစ်သလားတကယ်ယုံကြည်အားထားမှုရှိသလားကိုမျိုးတော်ဦ
းကျွန်တော်တို့ကတော့တကယ်ယုံကြည်အားထားမှုရှိပါဘာလို့လဲတော့အဓိကအားဖြင့်ဟာပြည်သူရဲ့တပီလုံးရဲ့ဆန္ဒပေါ့နော်တပီလုံးရဲ့ဆန္ဒနဲ့ရွေးကောက်ထားတဲ့ data အမှတ်တွေဖြစ်တယ်သူတို့မှပြည်သူလူထုပေးထားတဲ့ petition လုံးရှိတယ်ပေါ့နော်ကျွန်တော်တို့ကသူတို့ပဲအဓိကဟိုယုံကြည်ကြည်နဲ့ကိုဆက်ဆံပါခင်ဗျာကျွန်တော်တို့ဘယ်ဖွဲ့စည်းပေးဖြစ်စေတာမူဒီဘက်ကကိုလုံနိုင်တာကိုလုံတယ်လို့မျိုးသူတို့လည်းအဓိကသူတို့ရဲ့ policy ကိုကျွန်တော်တို့ကနောက်ကတေချာလိုက်ပါတယ်ဗျာတေချာလိုက်တဲ့အခါမှာအခုလိုမျိုးတချို့နေရာတွေကပုံဖြတ်တဲ့ဟာရှိတယ်ကောလာဟာလာလိုမျိုးဖန်တီးပြီးတော့ဒီတော်လိုင်းကြီးကိုအားနေအောင်တမင်တကာပေါ့နော်ဟိုပြည်သူလူထုကြားထဲမှာဝါဒဖြတ်နေတာရှိတယ်အဲ့ဒါတွေကိုလည်းကျွန်တော်တို့ဒီဘက်တစ်ဖက်တစ်လမ်းဥပမာအကွာကိုကိုနဲ့နီးစပ်တဲ့ပတ်ဝန်းကျင်မှာကိုကပြန်ဖြတ်နိုင်ရမယ်ဒီဒီတည်းအမှန်ကိုအမြင်အမှန်ဆိုတော့ကျွန်တော်တို့ကအဲ့ဒါတွေလည်းလုပ်ပါတယ
်တော့
အဲ့ဒီအဓိကဒီဒီဒီဘူဝါဒအပိုင်းမှာမှားယွင်းရှိကောင်းရှိရတွေပါတွေကိုပြည်သူလူထုအခက်နားလည်နိုင်မှုအတွက်အခက်အခဲတွေရော solution တွေရောကျွန်တော်တို့ကပြန်ပြနိုင်အောင်ကျွန်တော်တစ်ဖက်တစ်လမ်းစူးစမ်းပါ
ဟုတ်ကဲ့ကျွန်တော်အခုမင်းနေနဲ့ခေါင်းထဲမှာကျွန်တော်ဂျာဗက်မေးခွန်းတစ်ခုပေါ်လာတယ်မက်ရှင်မင်းဟိုအခုမျိုးစုံကိုကျွန်တော်မေးချင်တာဟိုခတ်တူတူတဲ့ကျွန်တော်ဖြစ်ပြီးဆိုတော့မက်ရှင်မင်းတို့အခုလုပ်နေတာကဒေါ်ဆန်းစုကြည်နဲ့ NLD ပါတီအာဏာရဖို့လားဟာလား NUG အာဏာရဖို့လုပ်နေတာလားဒါမှမဟုတ်ဗမာပြည်မှာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုလက်မခံတာစစ်ပြောရရင်စစ်အာဏာရှင်စနစ်ပေါ့စစ်အာဏာရှင်စနစ်ပြန်ပြီးတော့အုပ်ချုပ်လာမှာကိုလက်မခံတာဘယ်ဟာကိုလုံးကြလဲ NLD နဲ့ဒေါ်ဆန်းစုကြည်အနာရဖို့လုံးကြလားဆီအနာရှင်စနစ်ကိုချုပ်ငင်းမှုလုပ်တာလား
ဆီအနာရှင်စနစ်ချုပ်ငင်းပြီးတော့ရှင်မင်းတို့ရဲ့ဒီမိုကရေစီရွေးကောက်ပွဲမှာအနာရထားတဲ့ကိုယ်စားလှယ်တွေရရင်းမြထားတဲ့အစိုးရပြန်ရဖို့အရေးကိုလုပ်တာပါရှင
်ကိုမျိုးစော်ဦးရောဘယ်လိုလဲ
ကျွန်တော်ကတော့ဒီပြည်သူတွေကိုဒီတောက်လျှောက်ပေါ့နော်ပြည်ပေါင်း80နီးပါးဒုက္ခပေးလာတဲ့စနစ်တစ်ခုရှိပါပမာပြီးမှာအဲ့ဒီစနစ်ကဆီအနာရှင်စနစ်ကြီးတစ်ခုရယ်လည်းမဟုတ်ဘူးအဲ့ပတ်ဝင်းသူတို့နဲ့ပတ်ဝန်းကျင်အတိုင်းပိုင်းမှာခရိုနီလောက်ပြီးတော့ချမ်းသာတဲ့ကိစ္စတွေမတရားခံရတဲ့ကိစ္စတွေအများကြီးရှိပါတယ်ဗျာဒါတွေကပြောရင်တော်တော်လေးလက်ကျက်ပြန်ပါဒီစနစ်ကြီးတစ်ခုလို့ရိုက်ချိုးဖို့အဓိကထားပါဒီအစိုးရဒီမေစု၅နှစ်တော့လုပ်ခဲ့တဲ့အစိုးရမှာတော့တော်တော်လေးပြောင်းဒီပြောင်းပြောင်းလဲဖို့စတင်နေတဲ့အချိန်မှာဒီလိုအချိန်ကောင်းကိုရိုက်ချိုးလိုက်တော့ကျွန်တော်အမှန်တမ်းမှလည်းပြည်သူလူထုအကုန်လုံးနာကြည့်ရပါတယ်ဒီကိစ္စအဲကြောင့်မို့ဒီစနစ်ကဒါအဓိကတည့်ရခံပါလို့ကျွန်တော်ပြောချင်ပါလူပုဂ္ဂိုလ်တူတူယောက်ကောင်းဆောင်ပြီးအာနာရှင်လောက်တာမျိုးမဟုတ်ပဲနဲ့အဲ့စနစ်တစ်ခုလုံးကစိုးအားကဒုက္ခပေးနေတယ်စနစ်လို့ကျွန်တော်ယူဆလို့အဲ့စနစ်ကိုရအောင်တိုက်တာပဲ
ဆိုတော့အဲ့ဒီစနစ်ကိုတိုက်တဲ့နေရာမှာမရှိမင်းနောက်ထပ်ဘယ်လောက်ကြာကြာတိုက်ရအောင်မယ်လို့များတွေးထားတာတွက်ထားတာရှိလား
ခုစစဖြစ်ချင်းတော့ကိုကျော်ရဲ့အလားကြာမယ်လို့မထင်ဘူးပေါ့အဲ့တုန်းကတော့လူတွေးနေပေါ့ရိုးရိုးလူတွေးနေဒါပေမဲ့တချို့ကိလူပေါ်ဆိုတာကိစ္စများများ politics ဆိုတာလည်းအရင်ချုပ်ထွေးပါပဲပြီးတော့ခါကြတော့အခုလိုအနေထားမှာတရုတ်နဲ့ရုရှားရဲ့ပါဝါအာဏာပြမှုကလည်းတအားကျယ်ပြန့်ပါပဲဒါကြောင့်မလို့ပြီးတော့ Afghanistan မှာ US ရဲ့ history ကလည်းချုပ်ထွေးပါပဲဒါကြီးအားလုံးကမြန်မာနိုင်ငံကိုတိုက်ရမှုရှိတယ်တော့တရုတ်အာဏာဆိုရင် Asia နိုင်ငံကိုတိုက်ရမှုရှိတယ် US ဆိုရင်လည်းကိုရီးယားနဲ့မဟာမိတ်ဖြစ်လာဖို့အတွက်ကိုလမ်းနည်းနည်းကြာတော့ပေါ့သူတို့ကဒီသူတွေက Afghanistan မှာဖြစ်ခဲ့တဲ့ကိစ္စကိုကြည့်ပြီးတော့မပါဝင်တဲ့အားမျိုးရှိနိုင်တယ်အဲ့တော့နည်းနည်းတော့ကြာနိုင်တယ်လို့ယူဆရတယ်ဒါပေမဲ့မမှန်တတ်ပါလို့ရှင့်အမှန်တမ်းပြောရရင
်
ဒါပေမဲ့ဘာလဲဖြစ်ဖြစ်ကိုကဒီစတမနာကိုကိုကကိုဆက်ပြီးထိန်းသွားရမယ်လို့အဓိကပန်းကိုလိုချင်တဲ့အရာကိုမပြောက်သွားဖို့ပဲကိုကဖြစ်ချင်တာလဲခုနကကိုပြောကိုတော်မျိုးပြောလိုက်ပြောခဲ့တယ်လို့ပဲစနစ်ကိုဖျက်ဖို့ဖျက်ရမှာမဖြစ်တင်တော့ဘူးဒီ generation ပြည်တော့ဆက်မဖြစ်တင်တော့ဘူးဖြစ်တယ်ကြောင့်အဲ့အတွက်ပဲပေါ့ဟုတ်ကဲ့ရှင့်
ကိုမျိုးစော်ဦးရောကျွန်တော်ခုနမေးတဲ့ဟလာဒီစနစ်ကိုကိုမျိုးစော်ဦးတို့မကြိုက်တဲ့စနစ်ကိုတိုက်တဲ့နေရာမှာဘလောက်ကြာနိုင်နေဆိုတော့မှန်းဆတွက်ချက်မှုမျိုးများရှိထားသလား
ဟုတ်ကဲ့စကားသာတော့ကျွန်တော်တို့ကဟိုဒီစနစ်ကိုမကြိုက်ဘူးလို့တည်ရပေါ့အဲ့တော့ဒီတော်လိုင်းမှာပါဝင်ပြီးတော့တိုက်ခဲ့တာဒါပေမဲ့အခုတော်လိုင်းကြီးကိုခဏလားအတွေ့အကြုံမှာဖျက်ဆီးလာတဲ့ခါမှာကျွန်တော်တို့ကပိုလေးလာလို့တည်ပါတယ်ဒီတိုင်းတိုင်းညီညွတ်ဖို့ကအရေးကြီးကြောင
်း
ဒီတပြည်လုံးမှာရှိတဲ့လူတွေကတခိုင်းနဲ့တောင်းလမ်းဖို့အရေးကြီးကြောင်းနောက်ပြီးတော့သူတို့ရဲ့ရက်ဆက်မှုကိုလည်းကျွန်တော်တို့နားလည်လာတယ်အဲ့ဒီခါမှာကျွန်တော်တို့ကဟိုဘလောက်ရဲ့ဘယ်ဝါရဲ့အချိန်ကာလတစ်ခုမဟုတ်ပဲနဲ့ဥပမာကကျွန်တော်တို့ဒီစစ်အစိုးရပြုတ်ကြသွားရင်ကျွန်တော်တို့ Federal ပြည်ထောင်စုပေါ်ပေါက်ဖို့အတွက်ကျွန်တော်တို့ညှိရနိုင်ရပြီးတော့တိုင်းတိုင်းတွေနဲ့ဟိုဒီ Federal ပြည်ထောင်စုပေါ်ပေါက်အတူတကွကြိုးစားမယ်ခိစ္စတွေရှိတယ်သူတို့ဖြည့်ဆည်းခဲ့တယ်ဒီတိုင်းကြီးကိုပြန်လဲထူထောင်အောင်မှာရှိတယ
်
ကျွန်တော်လူတွေဆိုဘလောက်အကြီးကျယ်ကရောက်နေကြပြီအဲ့တော့ကျွန်တော်တို့ကဒီအချိန်ကာလတစ်ခုမပြောဘဲနဲ့ကျွန်တော်တို့ဂျီဘန်းကျက်ဘန်းနိုင်ကပထမတစ်ခုကဒီစစ်တပ်စနစ်ကိုဖျောက်ချဖို့နောက်တစ်ခုကျဖက်ဒရယ်ပြည်အောင်စုပေါ်ပေါက်လာဖို့နောက်တစ်ခုကျတိုင်းကြီးပြန်လဲထူထောင်ရေးလုပ်ငန်းတွေအတွက်ဆိုတာအခုဒီအချိန်ကာလဆိုတာကျွန်တော်တို့ကခံမှန်းလို့မရတဲ့ကိစ္စတစ်ခုပါပဲ
ဟုတ်ကဲ့ပါဟလာဘလောက်ပဲအချိန်ကြာပြီဖြစ်စေ ကိုလူချင်းနဲ့မှန်းထားတဲ့ပန်းတွေကိုရောက်အောင်သွားဖို့အနည်းငယ်ချထားကြတယ်လို့ကျွန်တော်အဲ့လိုပဲနားလည်မိပါတယ်။မရှိမင်းတို့ကိုမျိုးစော်ဦးတို့ရှောင်းနေကြတဲ့လမ်းခီးရှောင်းမြူတာရပြီးတော့လူချင်းနဲ့ပန်းတိုင်ကိုခတ်မြတ်မြန်ရောက်နိုင်ပါစေလို့ကျွန်တော်ဆုတောင်းပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးပေးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်မိုးထွန်းကိုမြန်မာနိုင်ငံကိုစားပြုတပ်အမတ်ကြီးအဖြစ်ဆက်ပြီးတော့အသိအမှတ်ပြုဖို့ကမ္ဘာတစ်ဝှမ်းမှာရှိတဲ့မြန်မာဒီမိုကရေစီရေလှုပ်ရှားတက်ကြွသူတွေကတောင်းဆိုလှုပ်ရှားနေကြတာနဲ့ပတ်သက်ပြီးတော့အင်္ဂါနေ့ညစကဝိုင်းအစီအစဉ်ကနေကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းတင်ဆက်သွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းတော်မီတာ30နဲ့50တင်တဲ့လိုင်းလာမီတာ190တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါ။အခုတော့ကြာနေသေးတဲ့အချိန်တွင်တရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်ရှင
်။86ချိန်တော့ကုလသမဂ္ဂဒုတိယညီလာခံကိုဒီကနေ့စတင်ကျင်းပမှာဖြစ်ပြီးအစီအစဉ်တွေထဲမှာ Credential Comedy လို့ခေါ်တဲ့ကုလသမဂ္ဂကိုယ်စားလှယ်စီစစ်လက်ခံရေးကောမဒီမှာပါမယ့်အဖွဲ့ဝင်နိုင်ငံတွေကိုခန့်ထားဖို့လဲပေါင်းအောင်ပါတယ်။ဒီကောမဒီအနေနဲ့မြန်မာနဲ့တခြားနိုင်ငံတို့ရဲ့ကုလသမဂ္ဂကိုစားပြုမှုကိုဆွေးနွေးရွေးချယ်ပြီးတော့ဒုတိယညီလာခံကိုတင်ပြရမှာဖြစ်ပါတယ်။ကောမဒီမှာဖွဲ့ဝင်ကုနိုင်ငံပါဝင်ပြီးဥက္ကဋ္ဌအဖြစ်ဆွီဒင်နိုင်ငံကဆောင်ရွက်မှဖြစ်ပြီးတော့ဘူတန်၊ဘာဟားမားစ်၊ချီလီ၊တရုတ်၊ရုရှား၊ဆီယရာလီယွန်၊တောင်အာဖရိကနဲ့အမေရိကန်ပြည်ထောင်စုတို့ကကောမဒီဝင်နိုင်ငံတွေဖြစ်ပါဝင်ကြမှာပါ။လက်ရှိမှာမြန်မာနိုင်ငံကိုစားပြုတံတမ်းကြီးဖြစ်ဦးကျော်မိုးထွန်းပဲဆက်ရှိနေပြီးစစ်ကောင်စီဘက်ကဝါရှင်တန်ဒီစီမှာရှိတဲ့စစ်တပ်မှူးဘုံမူကြီးအောင်သူရိန်ကိုကုလသမဂ္ဂဆိုင်ရာမြန်မာတံတမ်းကြီးဖြစ်အတိအမှတ်ပြုဖို့အမိတင်သွင်းထားပါတယ်။မြန်မာနိုင်ငံကိုစားပြုမှုနဲ့ပတ်သက်ပြီးလက်ရှိအထွေထွေညီလာခံအတွင်းမှာသုံးဖြတ်ချက်ထွက်လာမှာလားဆိုတာကတော့အတိအကျမသိရသေးပါဘူး။ဒါပေမဲ့လည်းမြန်မာနိုင်ငံကိုစားပြုမှုနဲ့ပတ်သက်လို့ Credential Comedy ထဲမှာဆွေးနွေးမဲ့အစီအစဉ်ကိုနိုဝင်ဘာလအထိရွှေ့ဆိုင်းထားမယ်လားလားရှိတယ်လို့တန်တမန်တိုင်းဝါနဲ့တဲကြွလှူရှားသူအဖွဲ့အစည်းတွေကသတင်းရင်းမြစ်တွေကိုကိုးကားပြီး Foreign Policy Magazine ရဲ့မနေ့က Online သတင်းဆောင်မတို့မှာရေးထားပါတယ်။ပြည်တွင်းပြည်ပကနေဘေဘိုးကိုမှဒေါ်ဆန်းစုကြည်ကိုလာပြီးတော့တွေ့ဆုံခဲ့တာမျိုးမရှိဘူးလို့ဒေါ်ဆန်းစုကြည်ကပြောခဲ့တဲ့အကြောင်းသူ့ရဲ့ရှေ့နေသူက view ကိုပြောပါတယ်ဒီမတိုင်ခင်ကစစ်ကောင်စီတောင်းဝန်ရှိသူတချို့နဲ့ဒေါ်ဆန်းစုကြည်တို့တွေ့ဆုံခဲ့တယ်ဆိုတဲ့သတင်းတွေရှိခဲ့ပြီးကောလာဟလသတင်းလိုမျိုးထွက်ခဲ့ပေမဲ့သတင်းဌာနတွေအနေနဲ့အတည်ပြုချက်မရခဲ့ကြပါဘူးဒါပေမဲ့လည်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့အာဆီယံဘုံသဘောတူညီချက်၅ချက်မှာပတ်သက်သူတွေအားလုံးနဲ့တွေ့ဆုံဆွေးနွေးရေးဟာအချက်တစ်ချက်အဖြစ်ပါဝင်ပြီးအနောက်နိုင်ငံတွေကလည်းအာဆီယံထူးကိုယ်စားလှယ်နဲ့ဒေါ်ဆန်းစုကြည်တို့တွေ့ဆုံဆွေးနွေးနိုင်ရေးကိုတောင်းဆိုခဲ့ကြပါတယ်ကျေကူကောင်းဆောင်တွေကလည်းမြန်မာနိုင်ငံရဲ့တက်တနာတွေကိုနိုင်ငံရေးနည်းလမ်းအရတွေးဆဆွေးနွေးဖြေရှာဖို့ဩဂုတ်လကုန်ပိုင်းကပဲတိုက်တွန်းခဲ့ကြပါသေးတယ်။ဂျမအေးဝန်ကြီးဌာနကဒီကနေ့စက်တင်ဘာလ14ရက်နေ့ည7:00နာရီမှာထုတ်ပြန်တဲ့စာရင်းအရလွန်ခဲ့တဲ့24နာရီအတွင်းတက်ကွဲဆန်းသတ်မှုပေါင်း 2,822 ခုကိုစစ်ဆေးခဲ့တာမှာကိုဗစ်ရောဂါပိုးကူးစက်ထားသူ 2,421 ယောက်ရှိခဲ့ပြီးသေဆုံးသူက86ယောက်ရှိတယ်လို့ဖော်ပြထားပါတယ်။အခုဆိုရင်နေစဉ်တရားဝင်ထုတ်ပြန်ကြရသေဆုံးသူ100အောက်ရောက်ကြလာတာရဲ့တော်ရှိလာပါပြီ။ဂျမိုင်းလူသားတွေနဲ့ပြည်ထောင်စုကူညီသူတွေကတော့ကိုဗစ်တတိယလိုင်းတွင်အမှန်တကယ်သေဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်တာထက်ပိုများနိုင်တယ်လို့ခန့်မှန်းထားကြပါတယ်။မြန်မာနိုင်ငံဟာရှေ့တော်အခြားဆယ်နိုင်ငံထဲမှာကိုဗစ် -19 ရောဂါကူးစက်သူအရေအတွက်ရဆက်ထမအများဆုံးနိုင်ငံဖြစ်ပေမဲ့သေဆုံးသူအရေအတွက်မှာတော့အင်ဒိုနီးရှား၊ဖိလစ်ပိုင်နဲ့မလေးရှားနိုင်ငံတွေပြီးရင်သတုဒ္ဒအများဆုံးနိုင်ငံဖြစ်ပါတယ်။ဒီဥက္ကဋ္ဌရဲ့ဒုတိယမျိုးတစ်မျိုးမှာဒေါ်တာမျိုးခွဲကိုဗစ်ရောဂါကူးစက်တာကိုကူးစက်မှုပိုများလာတယ်လို့တွေ့ရပြီးပါကစ္စတန်မှာတော့ဂါကိုစေးမထူးတဲ့သူတွေပေါ်ကန့်သက်ချက်တွေချမှတ်လိုက်ပါတယ်ဒီဒေါ်တင်မှာပဲအော်စတြေးလျနိုင်ငံရဲ့မြို့တော်ကင်ဘရာမှာဒုတိယလအဖြစ်အသွားလာတွေဆက်ပြီးတော့ကန့်သက်ထားပါတယ်ကိုဗစ် -19 ဂါကိုစေးနှစ်ကြိမ်အပြည့်ထိုးပြီးသူတွေကိုနောက်ထပ်ဖြည့်ဆွတ်ဂါကိုစေးထိုးပေးမယ်စဉ်းစားချက်ပေါ်ဂါကိုစေးဆိုင်ရာနိုင်ငံတကာကြောင်းကျင်သူတွေကကန့်ကွက်နေပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ပြန်ပြီးတိုးလာနေတဲ့အမေရိကန်နဲ့တခြားနိုင်ငံတွေမှာပြေဆွက်ကာဝယ်စီနောက်တလုံးထပ်ထိုးပေးဖို့ကြိုးပမ်းတာတွေရှိနေချိန်မှာပဲကျွမ်းကျင်သူတွေရဲ့ကန့်ကွက်ပြောဆိုချက်ထွက်လာတာပါခင်ဗျာ
။တရင်ချင်းချက်ကိုကိုကျော်ကျော်သိန်းကကြေညာပေးသွားတာပါရှင်။ဒီညအတွက်အစီအစဉ်ထုတ်လုပ်ယူမှုကကိုဇော်ဝင်းလိုင်နဲ့အလိမ်မာတို့ဖြစ်ကြပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ PJE လျက်တို့ဖြစ်ပါတယ်။ VOA American အသံရဲ့မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00 ထိလိုင်းတိုမီတာ33 kHz 9830လိုင်းတိုမီတာ32 kHz 9390လိုင်းတိုမီတာ57 kHz 9885နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးသွားတာပါရှင်။တသရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကြားမှာရှင်လန်းပါစေ။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်။ကျမနှောင်းပါ။